Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ခါရောက်ရပါစေခင်ဗျာ VOA American အတန်ကနေ2016ခုနှစ်နိုဝင်ဘာလ22ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တို့ရရှင်အားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်စံမိုးဝေပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအနန္ဒာချမ်းမသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြသွားမှာပါရှင်အီရတ်နိုင်ငံဘက်တက်မြို့မှာဆန္ဒပြသူတွေကအဆောင်ကျက်တားဆီးတွေကိုကျော်ပြီးတော့နိုင်ငံတကာစုံတွေကိုဝင်ရောက်ဖို့ကြိုးပမ်းခဲ့ကြတဲ့အတွက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာအကြမ်းဖက်မှုအသွင်ပြောင်းလဲသွားပါတယ်ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေအမေရိကန်ကပူးပေါင်းလှုပ်ဆောင်သွားမယ်လို့ရုရှားရဲ့ပြောကြားချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြပြသွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုလိုသတင်းတွေတင်ဆက်ပြီးမှအရင်ဆုံးနားဆင်ကြရမယ်မြန်မာနိုင်ငံအကြောင်းသတင်းတော်မှာဆိုရင်တော့တနင်္ဂနွေနေ့မြန်မာနိုင်ငံကိုရောက်ရှိလာမယ်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးရဲ့ခီးစဉ်ပေါ်ဘယ်လိုများရှုမြင်ကြပါသလဲ
တောင်တေးဥပင်လေကကျွန်းစုအရေးအပြင်မြန်မာနိုင်ငံကိုဗဟုပြုတဲ့တောင်အရှိတောင်အရှာဆက်ဆံရေးက
မြမအရေးလေးလာတုံးတက်သူဒေါက်တာတင်းဆွေပြုတ်ပြသွားတာဖြစ်ပါတယ်သတင်းလော်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြရမှာပါဒါအပြင်မြန်မာနဲ့ရုရှားစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့အမေရိကန်မြန်မာဆက်ဆံရေးအလားအလာကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကြောင်းပထမအဦးဆုံးမြန်မာကာဒီနယ်ရဟန်းမင်းကြီးကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားစ်ဖို့ဥရောပခီးစဉ်စတဲ့သတင်းလော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ကိုညံဝဲအောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံဘက်တက်မြို့မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကထူးထူးထက်ထက်ချထားတဲ့လက်နက်ကင်အဆောင်အကျက်တွေနဲ့ပိတ်ဆို့ကထားတဲ့ဒီကွန်ကရစ်အတားအဆီးတွေကိုဖယ်ရှားပြီးတော့နိုင်ငံတကာစုံတွေကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာကြောင့်တောက်ကြနေနေလယ်ပိုင်းကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာအကြမ်းဖက်မှုအသွင်ပြောင်းလဲသွားခဲ့ပါတယ်။ဆန္ဒပြလူအုပ်ကြီးကရှေ့ကိုဆက်တိုးလာတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတနက်တွေပြည့်မျက်ရည်ရိုဘုံတွေအုံပြပြီးတော့တားဆီးခဲ့ရပါတယ်။ဆန္ဒပြသူတချို့နောက်ပြန်ဆုတ်ခဲ့ရပေမယ့်နောက်ထပ်ရောက်လာသူတွေကရှေ့ကိုဆက်တိုးခဲ့ကြပါတယ်။တချို့ကနိုင်ငံတကာစုံတွေကိုပြေးဝင်လာရင်ဝင်ကြီးချုပ်အဘာဒီကိုတတ်မယ်လို့အော်ဟစ်ခဲ့ကြပါတယ်။အီရတ်ဝန်ကြီးချုပ်ဟေဒါ L အဘာဒီအနေနဲ့ကတော့ယိုယွင်းလာနေတဲ့အီရတ်အစိုးရရဲ့တင်ကေတာတစ်ခုလိုဖြစ်လာနေပါဗျ။ဆန္ဒပြသူတချို့ကတော့လုံခြုံရေးအတားအဆီးကိုချိုးဖောက်ပြီးဝန်ကြီးချုပ်ရဲ့ရုံးတွေဇီဝအပြေလောအသွားဖို့ကြိုးပမ်းခဲ့ကြပါဗျ။ဝန်ကြီးချုပ်ကတော့ပြဿနာဖြစ်တဲ့အချိန်ရုံးကမှမရှိဘူးလို့သတင်းတွေမှာဖော်ပြခဲ့ကြပါဗ
ျ။မြေရေပင်လယ်ပြင်ထဲမှာတွေ့ရတဲ့လောင်စာစီပင်လိုပြောင်းလဲနေတဲ့အကွက်ကလေးကပြောင်းဆုံးသွားတဲ့အီဂျစ်လေကြောင်းလိုင်းခီးစဉ်အမှတ် 804 ကိုရှာဖွေရင်းမှာအထောက်အကူဖြစ်စေနိုင်ခဲ့တယ်လို့ဥရောပနိုင်ငံတာဝန်ရှိသူတွေကပြောပါတယ်။အာကာသပလန်တဲ့သူတို့ရဲ့အာကာသယာဉ်တစ်စင်းပြန်တန်းနေချိန်အီဂျစ်အဲနောက်ဆုံးပျောက်သွားခဲ့တဲ့နေရာရဲ့အရှိတောင်ဘက်ကီလိုမီတာ40အကွာမှာရှိတဲ့လောင်စာစီလိုပြောင်းလဲနေတဲ့အကွက်ကိုတွေ့ခဲ့ပြီးရှာဖွေရေးအဖွဲ့တွေစီဒီသတင်းကိုပို့ခဲ့ကြောင်းဥရောပအာကာသအေဂျင်စီကပြောပါတယ်။ပြေကျခဲ့တဲ့အာကာသယာဉ်ပြကြခဲ့တဲ့လင်ရင်ရဲ့ပိုင်းစတွေကိုရှာဖွေခဲ့ပြီးဖြစ်ကြောင်းအီဂျစ်အာနာဘိုင်ကတောက်ကြနေအစောပိုင်းမှာပြောပါတယ်ခီးတဲ့တွေရဲ့ပစ္စည်းတွေနဲ့လင်ရင်ပျက်စီးအပိုင်းစတွေရေထဲမျောနေတာကိုတွေ့ရှိရပြီလို့အီဂျစ်ကြီးတဲ့ပြောခွင့်ရဗိုလ်မှူးချုပ်ဆမားကသူ့ရဲ့ Facebook စာမျက်နှာမှာရေးထားပါတယ်ခန္ဓာကိုယ်အစိပ်ပိုင်းတစ်ခုထိုင်ကုန်တစ်လုံးနဲ့ခီးဆောင်လက်ဆွဲအိတ်တွေကိုရေဒါမြင်ကွင်းကနေလင်ရင်ပျောက်သွားတဲ့နေရာရဲ့တောင်ဘက်မလန်းမကန်မှာအီဂျစ်အာနာဘိုင်တွေတွေ့ထားခဲ့ပြီလို့ဂရိတောင်ဝန်ရှိသူတွေကအေသင်မြို့တော်မှာပြောပါတယ
်ဆီးရီးယားနိုင်ငံကအယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တဲ့အစွန်းရောက်တွေကိုနှိမ်နှင်းရေးပူးတွဲလေကြောင်းတိုက်ခိုက်မှုတွေကိုလှုံ့ဆော်ကြဖို့ရုရှားနိုင်ငံရဲ့ကမ်းလှမ်းချက်ကိုအမေရိကန်စစ်ဌာနချုပ်ပင်ဒဂွန်ကပယ်ချလိုက်ပါတယ်။ဒီစိတ်ကူးကိုတော့ရုရှားအစိုးရပိုင်းရုံးမြင့်တန်ကြားကနေတောက်ကြနေမှာထုတ်လွှင့်တဲ့ဆွေးနွေးပွဲတစ်ခုအတွင်းရုရှားကာကွယ်ရေးဝန်ကြီးဆာဂျီရှရိုက်ကူးကချပြခဲ့တာဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုအစောဆုံးမေလ25ရက်နေ့လောက်မှာစတင်နိုင်ကြောင်းနဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆက်အစိုးရနဲ့လည်းညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုဆောင်ရွက်မှုမျိုးတွေကိုကျင့်သုံးခြင်းအပြင်ဆီးရီးယားနယ်မြေတစ်ခုလုံးမှာအသွင်ကူးပြောင်းရေးကိုငြိမ်းချမ်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်အောင်အောင်မြင်မြင်အကောင့်ထက်ပေါ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့လည်းပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီး Jeff Davis ကတော့ အစီအစဉ်ကိုတရားဝင်အသိပေးအကြောင်းကြားတာမျိုးမရှိတဲ့အကြောင်းသတင်းတောက်တွေကိုတောက်ကြနေမှာပဲပြောကြခဲ့ပါတယ်လက်တလောအချိန်ဒီမှာတော့စီးရီးယားနိုင်ငံမှာရုရှားနဲ့ပူးပေါင်းပြီးဘလို့စစ်ဆင်ရေးမျိုးမှလှုပ်ဆောင်နေတာမရှိဘူးလို့ရုရှားနဲ့စစ်ရေးအရဆက်ဆံမှုလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ
်ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်သမ္မတအိမ်ဖြူတော်ရဲ့လုံခြုံရေးဂိတ်တစ်ခုနားမှာတောက်ကြနေကလက်နဲ့ကန်ဆောင်ထားသူတို့အကြောင်းသမ္မတအိမ်ဖြူတော်ကိုယာယီပိတ်ထားခဲ့ရကနေလျှို့ဝှက်ထောက်လန်းရေးတွေကသူ့ကိုဖမ်းဆီးခဲ့ပြီးနောက်မှာတော့ပြန်ဖွင့်လိုက်ပြီးဖြစ်ပါတယ်။အဖမ်းခံရသူဟာအမျိုးသားတဦးဖြစ်ပြီးလျှို့ဝှက်ထောက်လန်းရေးတွေကပြစ်ခတ်ဖမ်းဆီးခဲ့တာပါ။သူ့အခြေအနေအသေးစိတ်ကိုမသိရသေးပါဘူး။ဒီအဖြစ်ဖြစ်ဟာတနင်္လာလောက်ကြာမြင့်ခဲ့ပြီးလျှို့ဝှက်ထောက်လန်းရေးတပ်ဖွဲ့ဝင်တွေအလုံးဘေးကင်းလုံခြုံစွာရှိတယ်လို့ဆိုပါတယ်။လက်နက်ကင်ဆောင်ထားသူကတောက်ကြညနေပိုင်းမှာအင်ဂျီရော်နာတဝိုက်ဒေါသတကြီးလှုပ်ရှားခဲ့ရတာဖမ်းဆီးခဲ့ရတာဖြစ်တယ်လို့လုံညုံရင်အရာရှိတွေကပြောပါတယ်အဲ့ဒီအတော်တွင်အင်ဂျီရော်ကိုလုံညုံရင်တတိပေးချက်ထုတ်ပြန်ခဲ့ပြီးယာယီပိတ်ထားခဲ့တာပါသမရဥပမာကတော့အခင်းဖြစ်နေချိန်မှာအင်ဂျီရော်မှာမရှိဘဲအန်ဒရူးလေးရက်အခြေဆိုင်စခန်းမှာဂော့ဖ်ကစားနေပါတယ်အင်ဂျီရော်ထဲမှာရှိတဲ့ဒုသမရဂျိုးဘိုင်တန်နဲ့အခြားဝန်ထမ်းတွေလုံညုံစွာရှိခဲ့တယ်လို့အင်ဂျီရော်ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
ဒီဝေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီ ويه ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်။တောက်ကြနေကထိုင်ဝမ်ကျွန်းမှာပထမဆုံးအမျိုးသမီးသမရအဖြစ်ဆိုင်အင်ဝမ်ကကျန်းတစ္ဆာချိန်ဆိုပြီးနိုင်ပိုင်းအတွင်းမှာပဲထိုင်ဝမ်အနေနဲ့လွတ်လပ်ရေးရအောင်ကြိုးပမ်းမှုတွေမလုပ်ဖို့တရုတ်နိုင်ငံကတတိပေးလိုက်ပါတယ်။လွတ်လပ်ရေးရအောင်ကြိုးပမ်းမယ်ဆိုရင်ထိုင်ဝမ်ရေလက်ကြားမှာငင်းငယ်ရင်းနဲ့တည်ငြိမ်မှုရနိုင်မှာမဟုတ်ဘူးလို့လည်းတရုတ်နိုင်ငံထိုင်ဝမ်ရေးရယုံကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်ဝမ်ရေလက်ကြားမှာငိမ့်ချမ်းစွာဖြစ်ထွန်းမှုတွေအပြန်အလှန်ဆက်ဆံရေးတွေကိုလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေကြောင့်အကြီးအကျယ်ထိခိုက်ပျက်စီးသွားနိုင်တယ်လို့လည်းသတိပေးထားပါဗျ။တိုက်ပေမျိုးကစံတစ္ဆာကျင်းစုပွဲမိန်ကုံးမှာတော့တရုတ်နိုင်ငံနဲ့အပြုသဘောဆွေးနွေးမှုတွေလုပ်ဖို့သမ္မတအသစ်ဆိုင်အင်ဝမ်ကတိုက်တွန်းခဲ့ပါဗျ။ရေလက်ကြားတစ်ဖက်တစ်ချက်မှာရှိကြတဲ့အစိုးရတွေအနေနဲ့လူမှုတွေအကျိုးစီးပွားအတွက်အတိတ်သမိုင်းကိုဘေးဖယ်ပြီးတော့အပြုသဘောဆောင်ဆွေးနွေးမှုတွေလှုပ်ဆောင်ရလိမ့်မယ်လို့လည်းပြောသွားခဲ့ပါဗျ။သမ္မတအသစ်ရဲ့ထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလိုလားတဲ့ Democratic တိုးတက်ရေးပါတီ DPP ဟာဒီနှစ်စံပိုင်းမှာကျင်းပခဲ့တဲ့သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်မှာရှိတဲ့ IS သွေးကြွတပ်မှုတူကသူ့တပ်ဖွဲ့ဝင်၁၁ဦးကိုနိုင်ငံရဲ့အရှိဘက်နန်ဂါဟာခရိုင်အာချင်းဒေသမှာပြစ်တပ်အဆုံးစီရင်လိုက်တယ်လို့အာဖဂန်ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ဇမီချန်ဆိုတဲ့ IS သွေးကြွတပ်မှုကဒီလိုအဆုံးစီရင်မှုကိုလုပ်ခဲ့တာဖြစ်တယ်လို့နန်ဂါဟာအုပ်ချုပ်ရေးမှူးရဲ့ပြောခွင့်အရခိုဂျန်နီကတောက်ကြန်နီကသတင်းတောက်တွေကိုပြောပါရယ်တပ်ဖြတ်မှုပြီးမှတာလီဘန်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အစိုးရတပ်မှုဒဏ်ရာရခဲ့သူတို့တပ်မှုကိုဖမ်းထားတယ်လို့သူတို့ကပြောပါရယ်တိုက်ပွဲအတွင်းတာလီဘန်အဖွဲ့ဝင်ဖြစ်တဲ့သူ့ညီဖြစ်သူကို IS တပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့တာကြောင့်လက်စားချေတဲ့အနေနဲ့တပ်မှုဂျန်ကအခုလိုပြန်ပြီးပြစ်ခတ်တာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါရယ်
အမေရိကန်ပြည်ထောင်စုမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့မျိုးသမီးအရေအတွက်ဟာနှစ်ဆပုံများနေတယ်ဆိုတာကိုဆိုင်းကောက်ယူရေးတက်တဲ့ပုံစံပြောင်းလဲရတာကနေတွေ့ရှိခဲ့တဲ့အကြောင်းကျန်းမာရေးဆိုင်ရာဗဟိုအစိုးရတာဝန်ရှိသူတွေကပြောပါတယ်ဝါရှင်တန်ဒီစီနဲ့ပြည်နယ်50ရုံးမှာမျိုးသမီးစုစုပေါင်း159ယောက်ယောဂါကူးစက်ခံထားရပြီးယောဂါဖြစ်ပွားမှုအများစုတွေ့ရှိခဲ့ရတဲ့ပေါ်တိုရီကိုအပါအဝင်အမေရိကန်ပိုင်းနယ်မြေတွေမှာစုစုပေါင်း122ယောက်ရှိတယ်လို့လည်းအမေရိကန်ယောဂါထိန်းချုပ်ရေးဌာန CDC ကတောက်ကြနေမှာကြေညာခဲ့ပါတယ်။ဒါဟာဆိုရင်ပြည်နယ်အားလုံးနဲ့ဝါရှင်တန် DC မှာအမျိုးသမီး113ယောက်အမေရိကန်ပိုင်းနယ်မြေတွေမှာ65ယောက်ယောဂါပိုးကူးစက်ခံထားရတယ်လို့ CDC ကနေပြီးခဲ့တဲ့သတင်းပတ်တုန်းကထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းထက်အစမတန်ပုံများလာတာလည်းဖြစ်ပါတယ်အခုကယောဂလက္ခဏာပြသည်ဖြစ်စေမပြသည်ဖြစ်စေပြည်နယ်တွေအားလုံးနဲ့အမေရိကန်ပိုင်းနယ်မြေတွေကဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေအားလုံးကိုကျန်းမာရေးအရာရှိတွေကမှတ်တမ်းတင်နေတာဖြစ်ပါတယ
်ဂျာမန်ဘုံလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းဝုလ်ဖ်ဂန်နီယပ်စ်ဘတ်ရှ်ကိုဘုံလုံးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေကနေနှစ်နှစ်ပိတ်ပင်လိုက်တဲ့အပြင်ဒဏ်ငွေပေးဆောင်မှုဖီဘာကမ္ဘာဘုံလုံးအဖွဲ့ချုပ်ရဲ့ကျင့်ဝတ်ဆိုင်ရာကော်မတီကNias Bush ကိုတောက်ကြနေကအမှုဖွင့်လိုက်ပါတယ်။ကျင်းဝဆိုင်ရာကော်မတီရဲ့ဥပဒေရုံးကနေဒီစုံစမ်းမှုတွေကိုမတ်လကစတင်ခဲ့တာဖြစ်ပြီးနောက်ဆုံးအစီရင်ခံစာမှာသူ့ကို အမေရိကန်ဒေါ်လာ3000တန်ငွေပေးဆောင်ဖို့အဆိုပြုထားပါတယ
်
ဒါကတော့ထိတ်တန့်ရောက်သတင်းတွေကိုမန္တန်ချန်နယ်ကိုညံဝဲအောင်လို့ပြောပြခဲ့ကြတာဖြစ်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လင့်ပေးပါတော့မယ်အရင်ဆုံးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းကိုနားဆင်ကြအောင်ပါမြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်တဲ့အရတအစိုးရတဲ့လက်ထက်ပထမအဆုံးတင်အဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာတင်းငင်နေနေကြရင်မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဆက်လက်အကောင့်ထဲဖော်ဖို့အစိုးရတစ်ကိုတွန်းအားပေးနိုင်တယ်လို့အရင်ခီးစဉ်နေနဲ့မတူဘဲထူးခြားမှုတွေလည်းရှိနိုင်တယ်လို့မြန်မာအရေးတုံးသက်သူတွေကပြောဆိုနေကြပါတယ်။ဒီစိတ်ကိုတော့ဆက်တယ်မြင်းမြန်းထားတဲ့မတ်နန္နာချန်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတည်တက်လာချိန်မှာအမေရိကန်ထိပ်တန်းတန်တမန်တအုပ်အနေနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမေလ22ရက်တနင်္ဂနွေနေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းနေပြီးတော့မှမြန်မာသမ္မတဦးထင်ကျော်နဲ့နိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်အပါအဝင်အဓိကကျတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေမကြသေးခင်ကပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါ့အပြင်ဒီမိုကရေစီနီးကျရွေးချယ်ပြီးတက်လာတဲ့အရတအစိုးရကိုထောက်ခံမှုပြသတဲ့အနေနဲ့ရောမြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့ရောမြန်မာနိုင်ငံကိုဝန်ကြီးကယ်ရီသွားရောက်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။1990ရွေးကောက်ပွဲနိုင်ရာ NLD အမတ်ဟောင်းတဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ဝင်းကြီးကယ်ရီရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ဟာအတော်လေးထူးခြားမှုရှိတယ်လို့သုံးသပ်ခဲ့ပါတယ
်ပထမတစ်ချက်ကဒီဂျွန်ကယ်ရီရဲ့ခီးစဉ်ကအရေးပါတဲ့အတိုင်းတာမသေးဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျဒီအိုဘားမားလက်ထက်မှာသူတို့နိုင်ငံရဲ့ policy ကဒီအရှိတောင်နဲ့အရှိအာရှပိုင်းကိုအယုံစုဆိုင်မှု policy သူတို့ဦးစားပေးတယ်မှာထားတယ်အဲ့ဒီထဲမှာတောင်တရုတ်ပင်လယ်ကကျွန်းစုအရေးအပြင်ဗမာနိုင်ငံကိုဗဟုပြုတဲ့အရှိတောင်အာရှဆက်ဆံရေးကအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေး policy ထဲမှာဦးစားပေးပါတယ်လို့ကျွန်တော်ယူဆပါတယ်ဒီအတွက်သူ့တက္ကံအတွက်မှာဒါဗမာနိုင်ငံကိုဒုတိယအကြိမ်ထိတောင်လာတဲ့ထူးခြားတယ်လို့ကျွန်တော်ယူဆတယ
်လောလောဆယ်မြန်မာသမ္မတဦးထင်ကျော်ဟာရုရှားနိုင်ငံမှာရုရှားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေပြီးတော့အဲ့ဒီမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့နဲ့စစ်ပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့တွေအပြင်စစ်ဘက်ကုန်သွယ်ရေးမြင့်တင်ဆောင်ရွက်ဖို့နဲ့စစ်လက်နက်ပစ္စည်းတွေနည်းပညာတွေကိုရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုရောင်းချသွားဖို့တွေကိုလည်းဆွေးနွေးကြကြပါတယ်အခုလို NLD အစိုးရလက်ထက်မှာရုရှားနိုင်ငံနဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးတိုးမြင့်သွားဖို့လှုံ့ဆော်လာသလိုအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံမှာအရက်ဖက်အုပ်ချုပ်မှုကိုအသွင်ကူးပြောင်းရမှာအထောက်အကူဖြစ်စေဖို့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဘယ်လိုတိုးမြင့်နိုင်မလဲဆိုတာကိုကွန်ဂရက်လွှတ်တော်နဲ့တိုင်ပင်ပြီးနီးလန်းရှာဖွေနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်သမ္မတဘရက်ခ်အိုဘားမားရဲ့လက်ထောက်အမျိုးသားလုံခြုံရေးအကြံပေးဘန်ရော့စ်ကပြောကြားခဲ့ပါတယ်။ဒီအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံပေါ်လွှမ်းမိုးလွန်းတဲ့တရုတ်ရဲ့ဩဇာချင်းဝင်ရှာညှိဖို့အတွက်စ조사မှုတွေပါဝင်နိုင်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ခဲ့ပါတယ်
။သမ္မတဦးတင်ကျော်ကအာဆီယံနဲ့ရုရှားအစည်းအဝေးမှာရုရှားသမ္မတဗလာဒီမီပူတင်နဲ့ဆွေးနွေးတာရော။နောက်ရုရှားနိုင်ငံနဲ့စီရေးအရပူးပေါင်းဆောင်ရွက်မှုပါရှိထားတယ်။အခုတခါဂျွန်ကယ်ရီလာကနီးမှာအမေရိကန်နဲ့လည်းဗမာတပ်မတော်နဲ့ပဲစီရေးပူးပေါင်းဆောင်ရွက်မှုတွေရှိလာမယ်ဆိုတဲ့အချက်ကကျွန်တော်တို့ဗမာနိုင်ငံအတွက်ပါထူးခြားတယ်လို့ကျွန်တော်ယူဆတယ်။ဒီကနေ့ကလာကဟိုတည်တည်နဲ့စစ်အေးကလာလည်းမဟုတ်တော့ဗမာနိုင်ငံအနေနဲ့နိုင်ငံရေး policy မှာထိမ့်ကြီးတဲ့ policy ရောလူအချက်တွေရောဆောင်ရွက်ရတယ်။အရင်စစ်စိုးကကလာတွေနှစ်ပေါင်း20လောက်အတွက်မှာဗမာနိုင်ငံကနိုင်ငံရေး policy ဟာတစ်ဖက်သက်ပေါ့နော်။တိတိလင်းလင်းပြောရရင်တော့တရုတ်နိုင်ငံကိုဦးစားပေးလွှမ်းတာအနေနဲ့ကျုံနေတဲ့ဖြစ်လာတဲ့အခါမှာတမကောင်းဆုံးနေကိုနိုင်ငံလည်းစိုးရင်ချက်ရှိကောင်းရှိမယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီအတွက်လည်းပဲပြန်ပြီးတော့အမားတွေကိုပြင်ဖို့ရအတွက်အမေရိကန်နိုင်ငံရဲ့အကူအညီလိုတယ်။အကူအညီဆိုဒီမှာဒီစီးရေးအကူအညီတွေပါတယ်။ဒါကြောင့်လည်းပဲဒီခီးစဉ်ကဒီအရာတွေကိုဆက်လက်ကောင်းတဲ့ဖော်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအရင်2014ဩဂတ်လ9ရက်နေ့ကလည်းမြန်မာနိုင်ငံကိုသွားရောက်ခဲ့ပူပါတယ်။သူခီးစဉ်မတိုင်ခင်ဒီသတင်းဘက်အစောပိုင်းမှာတော့အမေရိကန်ပြည်ထောင်စုကမြန်မာပေါ်ထားရှိတဲ့ဒဏ်ခတ်အရေးယူမှုတွေကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုတွန်းအားပေးဖို့နဲ့ဒီမိုကရေစီအပြောင်းလဲမှာအဟန့်အတားဖြစ်စေသူတွေကိုအရေးယူဖို့ဆိုပြီးပြုပြင်မွမ်းမံသက်တမ်းတိုးခဲ့တဲ့ဒီဒဏ်ခတ်မှုတွေဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ပြဿနာမဟုတ်သလိုအမေရိကန်ဟာမြန်မာနိုင်ငံရဲ့မိတ်ဆွေကောင်းဖြစ်တယ်လို့လည်းမြန်မာနိုင်ငံသား င်းဝင်ကြီးလည်းဖြစ်သမရရဲ့အတိုင်ပင်ခံလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုထားတာဖြစ်ပါတယ်ရှင
်မန်နနာချမ်းပြောပြသွားတာပါစစ်ထဲမှာပဲမြန်မာရုရှားနဲ့အမေရိကန်ရဲ့ဆက်ဆံရေးအကြောင်းကိုကြည့်ကြအောင်ပါမြန်မာနဲ့ရုရှားစစ်ဖက်ဆက်ဆံရေးတိုးမြင့်လာမယ်ဆိုရင်အမေရိကန်နဲ့ဆက်ဆံရေးကိုထိခိုက်လာနိုင်တယ်လို့စစ်ဖက်ဆိုင်ရာကြွန့်ကျင်သူတချို့ကသုံးသပ်ကြပါတယ်ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်နဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံပြီးတော့စီးကိစ္စဆိုင်ရာအကြောင်းအရာတွေဆွေးနွေးမှုအပြီးအခုလိုတုံ့တက်လိုက်တာဖြစ်ပါတယ်အပြည့်စုံကိုကိုညံဝဲအောင်ကတင်ပြပါလိမ့
်မယ်မြန်မာသမ္မတဦးထင်ကျော်ဟာအာဆီယံရုရှားထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့ရုရှားမှာရောက်နေတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီခီးစဉ်မှာရုရှားကသူတို့ရဲ့စစ်လက်နက်ပစ္စည်းနဲ့ဤပညာတွေကိုမြန်မာနိုင်ငံကိုရောင်းချသွားဖို့သမ္မတပူတင်ဘက်ကကမ်းလှမ်းခဲ့တာဖြစ်ပြီးစစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှာနဲ့ပတ်သက်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထီက VOA ကိုပြောပါတယ်မြန
်မာနဲ့စစ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကဒီကအစ်ဒီပညာပါနော်။ဆောက်ပညာတွေကိစ္စကိုရှိတယ်။အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့မနက်ရောရုံးပေါင်းတော်ရီစားတွေချုပ်ပြီးရတယ်ဆက်သွားမှာ
ရုရှားနိုင်ငံကနေ MiG-29 တိုက်လေယာဉ်တွေဝယ်ယူခဲ့တဲ့မြန်မာတပ်မတော်ဟာ2006ခုနှစ်အတွင်းမြန်မာတပ်မတော်ဒုအကြီးအကဲဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးရဲ့ရုရှားနိုင်ငံခီးစဉ်အတွင်းမှာ MI-17 စစ်ရဟတ်ယာဉ်တွေထပ်မံဝယ်ယူခဲ့တဲ့ရုရှားမြန်မာစစ်တပ်ကျင်ဆက်ဆံရေးတွေရှိခဲ့တာပါအဲ့ဒီခီးစဉ်မှာပဲနျူကလ িয়ার ဆိုင်ရာဤပညာနဲ့ဒုံးကျည်ဤပညာတွေကိုရုရှားနိုင်ငံဘက်ကအကူအညီပေးဖို့ဒုဗိုလ်ချုပ်မှူးကြီးမောင်အေးကတောင်းဆိုခဲ့ကြောင်းဝါရှင်တန်ဒီစီမှာနေတဲ့စစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်လင်းထုတ်ကပြောပါရယ
်2000ပတ်ဝန်းကျင်တော့မှာပူဂျုံမူကြီးမောင်အေးကျွန်တော်တို့ရုရှားနိုင်ငံကိုတွားပြီးမှဒီစေးဆရာပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့သဘောတူညီချက်တွေရှိခဲ့ပါတယ်အဲ့ဒီတည်းမှာအနှူးမြူကိစ္စပါတယ်အနှူးမြူကိုစီရင်မှုပေါ့ဗျာကျန်တဲ့ကိစ္စတွေမှာအသုံးပြုမယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့တော့သူတို့သွားချင်းကတ်တယ်ဒါတကယ်တကယ်မူလရည်ရွယ်ချက်ကတော့စီထဲမှာရှိတာပူဂျုံမူကြီးမောင်အေးကိုကိုယ်တိုင်ထုတ်ပြောတာလားအနုမြူပုံလောက်ဒီကိုသူတို့လုပ်ချင်တဲ့အနေထားမျိုးကျွန်တော်တို့ရှိခဲ့တယ်။ဒုတိယဤပညာကမဆိုင်ပေါ့လေ၊ဒုံဒုံပညာပေါ့လေ။ဒီမဆိုင်ပညာကိုသူတို့အဓိကထားပြီးတော့ကျွန်တော်တို့ supporting တွေယူပြီးတော့မှဗမာနိုင်ငံကဒီတက်မတော်အရာရှိတော်တော်များများပေါ့လေ။ရုရှားမှာတွားပြီးတော့မှပညာအများစုပါ။ဒါပေမဲ့ရုရှားတို့ဒီနိုင်ငံတကာအချင်းချင်းရပေါ့လေ။ဒီအနောက်နိုင်ငံတွေကပိတ်ဆို့ထားတဲ့အနေထားမျိုးမှာရုရှားကအရှိနိုင်ငံတွေကိုဒါမျှဝေလိုက်ပြီးတော့မှစီးရင်လာတဲ့အနေထားမျိုးလို့လည်းပြင်ပါလေခင်ဗျာ။
တကယ်တော့ရုရှားနိုင်ငံကိုစီးရဲအရချင်းကရတာဟာ1988ခုနှစ်လူထုအုံကြမှုနောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းမယောင်းချတော့ပဲဖြစ်နေခြင်းမှာမြန်မာတပ်မတော်ကတရုတ်နိုင်ငံကစစ်လက်နက်ပစ္စည်းတွေဝယ်ယူခဲ့တာရှိပေမဲ့တရုတ်လက်နက်တွေကအညံစားတွေဖြစ်နေတာကြောင့်ရုရှားစစ်တပ်ကိုချင်းကပ်ပြီးရေရှည်ဆက်ဆံရေးတွေရှိလာခဲ့တာပါတစ်ဖက်မှာကမ္ဘာနိုင်ငံရဲ့အခင်းချင်းကိုပြန်ကြည့်ရင်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကြားဆက်ဆံရေးမပြေပြစ်တာတွေရှိနေစေဖြစ်ပါတယ်ဒီကြားထဲမြန်မာစစ်တပ်နဲ့ရုရှားစစ်တပ်တို့ကြားဆက်ဆံရေးတိုးမြင့်လာမယ်ဆိုရင်မြန်မာနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးကိုထိခိုက်လာနိုင်သလားဆိုတဲ့စိုးရိမ်မှုတွေရှိနေကြမှာပဲစစ်ထောက်လိုင်းရဲ့အရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုသုံးသပ်ပြောဆိုပါတယ
်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့88ပတ်တိုင်ကတော့ကျွန်တော်တို့ကိုယ်တိုင်လည်းအမေရိကန်မှာတင်နာလာတက်ခဲ့ကြတဲ့ပြည်ပါအဲ့ဒါအခု88နောက်ပိုင်းဆိုတော့အနည်းအဆင့်လောက်ရှိသွားပြီတဲ့အခါမှာအမေရိကန်စစ်တပ်နဲ့ကျွန်တော်တို့ဗမာတပ်မတော်စစ်တပ်ကတော်တော်လေးဝေးသွားပါပြီ။ဒီအပြင်မှာဗမာတပ်မတော်တဲ့မှာလည်းအမေရိကန်မကောင်းကျောင်းကိုရိုက်သွင်းတာကနှစ်ပေါင်း20လောက်ရှိတဲ့အခါမှာရုရှားကျောင်းသင်းတွေကဗမာတပ်မတော်မှာတော်များစုဖြစ်လာပြီခင်ဗျ။အခုချိန်မှာအမေရိကန်အနေနဲ့အရေးပေါ်ဆီလိုပဲဆက်ကျင်သုံးမယ်ဆိုရင်တော့ကျွန်တော်တို့တပ်မတော်အနေနဲ့ပေါ့လေအမေရိကန်ဆက်ကျင်ဆိုတဲ့စိတ်ဓာတ်တွေဝင်လာပြီးတော့မှဗမာတပ်မတော်ကရုရှားဘက်ကိုလုံးဝရိုက်သွားနိုင်တဲ့အခြေအနေရှိပါတယ်။အဲ့ကျွန်တော်တို့အမေရိကန်ဗမာဆက်ဆံရေးတဲ့ကိုအတူလေးသားကိုလို့လည်းကျွန်တော်သုံးသပ်မိပါတယ
်။သမ္မတဦးထွန်းကျော်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းစစ်ဘက်ဆိုင်ရာဆွေးနွေးမှုရှိနေခြင်းမှာပဲသမ္မတဩဘားမားရဲ့အမျိုးသားလူညုံရေးဆိုင်ရာလက်ထောက်အကြံပေးပုဒ်ကိုဘန်ရိုးစ်ကသတင်းစာရှင်းလင်းပွဲမှာခုလိုပြောသွားပါတယ
်။ Third, we are carefully exploring in close consultation with Congress.
ဒီမှာနဲ့အမေရိကန်နှစ်နိုင်ငံစစ်တပ်ချင်းချိတ်ဆက်ဆောင်ရွက်နိုင်ဖို့အမေရိကန်လွှတ်တော်နဲ့တိုင်ပင်ဆွေးနွေးနေတယ်လို့မစ္စတာဘန်ရိုးကပြောကြားသွားတာပါမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာတွေတဲကတချို့ကိုဖြေလျှော့ပေးလိုက်ကြောင်းသမ္မတအိုဘားမားကြေညာခဲ့ပြီးနောက်တည့်ရက်မှာပဲအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီးအေးရာကုန်သက်ဆက်ဆံရေးတိုးမြင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီး ရေးယူပိတ်ဆို့မှုကိုဆက်ပြီးပြဋ္ဌာန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့တံခါးရေးယူမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00နာရီမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းကြပါတယ်ခင်ဗျာ။အခုတော့ကချင်ပြည်နယ်ဘက်ကိုကြည့်ရအောင်ပါ။ကချင်ပြည်နယ်ဖားကန့်ဒေသပင်မှာမိလာဆန်းပိုင်းကစပြီးတော့တိုက်ပွဲတွေနေ့စဉ်လိုလိုပြန်လည်ဖြစ်ပွားနေတာကြောင့်ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။လက်ရှိဖားကန့်နဲ့အနီးနားတစ်ဝိုက်မှာရှိတဲ့ရွာတွေမှာတိုက်ပွဲနဲ့ဒေသခံတွေရဲ့အခြေအနေတွေကိုတော့ရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။အစိုးရတဲ့အနေနဲ့တနိုင်ငံလုံးပြစ်ခတ်ရဆေးရည်နဲ့27ရာစုပင်လုံးညီလာခံကျင်းပနိုင်ရဲ့အတွက်လှုပ်ဆောင်နေကြတဲ့တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန့်ဒေသပင်မှာတော့ကချင် KIA လက်နက်ကင်တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။တိုက်ပွဲတွေကြောင့်နီနာတဝိုက်မှာရှိတဲ့ရွာသားတွေဟာဘေးလွတ်ရာတော်ထဲမှာပဲထွက်ပြေးတိမ်းရှောင်နေကြတဲ့သူတွေရှိသလိုတချို့ကတော့လုံခြုံဒုက္ခသည်စခန်းဘက်ကိုရောက်နေကြပါတယ်။လက်ရှိတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုတော့ကချင်သတင်းဌာနအက်ဒီတာဦးနော်ဒင်းကအခုလိုပြောပါတယ်
။အဲဖကမြို့ထဲမှာနေတဲ့လူတွေကတော့အခုတော်တော်လေးအခြေအနေကဆိုးလာတာကိုတွေ့ရတယ်။ဘာကြောင့်လဲဆိုလို့ရှိရင်သူတို့ကတော့အခုမြန်မာနိုင်ငံတပြည်လုံးကလူတွေလည်းလာပြီးမှအဲ့မှာနော်လောက်ကစားတော့တဲ့လူတွေအများရှိတယ်အတိကတော့ရင်ဆဲကောက်ပြီးမှလောက်သားနဲ့ပြည်သူလူထုတွေအများရှိတယ်သူတို့ကတော့အတိကဒုက္ခရောက်တာပေါ့တချို့မော်တွေကလည်းအဲ့လိုမျိုးတိုက်ပွဲတွေဖြစ်တော့သူတို့ထွက်ပြေးရတယ်အတော်ထဲမှာထွက်ပြေးနေတဲ့ဒုက္ခတွေလည်းရှိတယ်ဆိုတဲ့အားလည်းကျွန်တော်သိရတယ်အထူးသဖြင့်ကတော့ဒီကရတရင်6ဌာနချုပ်ပေါ့ဝန်းကျင်မှာရှိတဲ့ရွာတွေမှာလူတွေအများရှိတယ်သူတို့ကလည်းခုထွက်ပြေးနေကြတယ်တချို့ကတော့ဒီလုံခင်းတို့ဘာလို့လဲရောက်နေတာကိုတွေ့ရတယ်လုံခင်းဒုက္ခဒေသခံလို့နော်အဲလူတွေရဲ့အခြေအနေကတော့အရန်ပြင်းထန်တာတိုက်ပွဲတွေကအခုပုံမြင်မှာပြင်းထန်တာလို့ရှိရင်တော့ဒုက္ခတွေတွေကထောင်ကနန်းပေါ့နော်ရှိလာနိုင်တဲ့အခြေအနေမှာရှိတာပေါ့နော
်မေလစောပိုင်းကစပြီးဖားကန့်ဒေသဘက်မှာရှိတဲ့ကချင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်မေလ၁၀ရက်နေ့မှာတော့ဖားကန့်ဥရုချောင်းဖျား KIA တပ်ရင်6ဌာနချုပ်ကိုအစိုးရတပ်ဘက်ကသိမ်းပိုက်နိုင်ခဲ့ပြီးနောက်တိုက်ပွဲတွေနေ့စဉ်လိုလိုဖြစ်ပွားနေတယ်လို့ဦးနော်ဒင်းကအခုလိုဆက်ပြောပါတယ်
အဲ့ကျွန်တော်မင်းများရှိတော့အနေနဲ့ဖြစ်နေတဲ့အခြေအနေဖြစ်တယ်ဆိုမှလည်းဒီကရရအရာရှိတွေကသူတို့ကတော့ပြောပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကအခုကရရအေဒီကဟိုမှာလည်းသူတို့တကယ်သူတို့ရဲ့အရင်6ရဲ့ဌာနချုပ်သခန်းကလည်းသူတို့ကမရှိတော့ဘူးလေ။သူတို့နဲ့လည်းဆက်သွယ်ရတာတော့ခက်တယ်။သူတို့လည်းပဲတိုက်ပွဲတွေကတော့နေ့တိုင်းနေ့တိုင်းဒီဘုံဖောက်တဲ့ဟာမျိုးတွေဒီကြားမှာပဲကျွန်တော်ဒီကရရဌာနချုပ်လိုက်စားကနေအရာရှိတွေကိုမြင်ကြည့်တော့လေအစိုးရတပ်ဖွဲ့တွေကသူခေါ်တာမျိုးမရှိဘူးအင်းသားတူးတဲ့ဟာမျိုးပဲရှိနေတော့တိုက်ပွဲတွေကပူပြင်းထန်တဲ့အခြေအနေမှာရှိနေလေဆိုမှသူတို့လည်းပြောတယ်ဆိုတော့အခုတိုက်ပွဲကတော့ဒီဖက်ကမျိုးအပင်ဘက်မှာရောဒီကျွန်တော်ကားမိုင်းနဲ့မုန်းကောင်းနဲ့ဒီကားလန်ဖက်ကကိုဆက်တွေ့တဲ့ကားလန်တောက်လျှောက်ပေါ့ဒီမုန်းကောင်းကနေဖက်ကကြားမှာရောဒီတိုက်ပွဲတွေကကျွန်တော်နေ့တိုင်းလို့လို့ကျွန်တော်တိုက်ပွဲတွေဖြစ်နေတာကိုကျွန်တော်သိရတာပေါ့
အစိုးရဘက်ကတော့အခုလိုတိုက်ပွဲတွေဖြစ်နေတာဟာနေမြင်ရှင်းလင်းရင်းလှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါရယ်တစ်ဖက်မှာတော့တနိုင်ငံလုံးပြစ်ခတ်ရဆဲရည်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအမြန်ဆုံးအကောင့်ထက်ဖော်နိုင်ဖို့အတွက်တနိုင်ငံလုံးပြစ်ခတ်ရဆဲရည်စာချုပ် NCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေနဲ့အစိုးရကိုယ်စားလှယ်တွေမနေ့ကရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာတွေ့ဆုံခဲ့ကြပြီးတော့27ရာစုပင်လုံးညီလာခံဖြစ်မြောက်ဖို့အတွက်ပြင်ဆင်ရေးကော်မတီတရားကိုဖွဲ့စည်းခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံးညီလာခံတရားကိုမကြာခင်တွင်ကျင်းပနိုင်အောင်လှုပ်ဆောင်မယ်လို့ပြောဆိုထားပေမဲ့လည်းအခုလိုတိုင်းရင်းသားနေမြေတချို့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်မျှော်လင့်ထားသလိုညီလာခံကျင်းပနိုင်ပါမလားဆိုပြီးနိုင်ငံရေးစစ်ရေးလှစ်လာသူတွေကတော့တန်တရားဖြစ်နေကြပါရဲ့ရှင်
။ရှားဖောင်ပြုတ်ပြတ်သွားတာပါ။တော်ရရှင်များခင်ဗျာ။ဥရောပနိုင်ငံတွေကိုနှစ်ပတ်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ကာဒီနယ်ယဟန်မင်းကြီးရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘူဟာ မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့လူမျိုးစုတိုက်ပွဲတွေနဲ့ဘာသာရေးပဋိပက္ခတွေပြည်လဲရေးဆက်လက်ပြီးတော့ဝိုင်းဝန်းကူညီကြဖို့နိုင်ငံတကာအသံဝိုင်းကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင် NLD အစိုးရသေးလက်ထက်မြန်မာနိုင်ငံမှာစစ်မှန်တဲ့ညီညာရေးတိစောက်နိုင်မယ်လို့သူ့အနေနဲ့မျှော်လင့်ချက်တွေရှိကြောင်းတမ်ဘော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအစိုးရကတရားမျှတတာနဲ့ညှိနှိုင်းဆွေးနွေးပေးဖို့လိုအပ်ကြောင်းဆရာတော်ကမိန့်ကြားတော်ပါတယ်။ဥရောပကိုရောက်ရှိနေတဲ့ဆရာတော်ကြီး Charles Bowe ကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ။
England, Scotland, Brussels, Sare, Uyopa Nangan Rui, Kizin, Twin, Siaroji Charles Boha, Badaye Gongsong Rui, Soya Apoi Win Rui, Lutto Amat Rui Ne, Dwi Song Yama, Nyama Nangan Rui Pipwa Ni De, Pati Pakari Yasai Bi, Nyengjian Ye Yabu Dwe, Nangan Ga Ani Ne, Salat Waiwu Kunyi Jabu, Daik Duongge Jau, VOA Gu, Akulu Mi Jabare.
Siaroji Kanyu Chen Ne, Siaroji Chan Bija Gu, Dong Su De Kama, Nyama Biyo Bo No, Adu We...ဆက်လက်ပြီးတော့ကုညီဆောင်ရှောက်ကြဖို့မြန်မာပြည်ကိုအားပေးဖို့ရန်အတွက်ပေါ့နော်အထူးသဖြင့်ဘာသာရေးကြောင့်မို့ပြိပခဖြစ်တာလေးတွေမှာဝိုင်းရှင်းပေးဖို့ရန်နည်းနည်းတက်မတော်နဲ့တိုင်းရင်းသားတွေဖြစ်ပျက်နေတဲ့ပြိပခစစ်ဖြစ်ပွားမှုမှာအတက်နိုင်ဆုံးရင်းချမ်းရင်းရရှိနိုင်ဖို့ရန်အတွက်ဝိုင်းဝန်းကူညီကြဖို့နဲ့မြန်မာပြည်မှာအထူးလိုအပ်တဲ့ပညာရေးဘက်မှာပေါ့နော်အထူးဖြင့်ကလေးသူငယ်များမြန်မာပြည်မှာပညာရေးတိုးတက်နိုင်ဖို့ရန်အတွက် quality education ရနိုင်ဖို့ရန်အတွက်ကျတော့အနေနဲ့အကြံပြုပေးတဲ့ဟာတွေလည်းပဲရှိပါလ
ားဆရာတော်ကြီး Charles Bo ဦးဆောင်တဲ့ကက်သလစ်ဘာသာရေးအဖွဲ့အနေနဲ့လည်းကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအပါအဝင်တရုတ်မြန်မာနယ်စပ်မှာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေကိုအကူအညီအများပြားပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အဓိကလိုအပ်ချက်တွေနဲ့ပတ်သက်လို့တော့ဆရာတော်ကြီးကအခုလိုမိန့်ပါတယ
်ငြိမ်းချမ်းရေးရနိုင်ဖို့တက်မလို့အနေနဲ့ကတော့ဒီအစိုးရအသင်းတွေအထူးပဲကျူစာတော့ရမယ့်အရာဖြစ်ပါတယ်ကချင်ဘက်ကဒီ ethnic groups တွေနေနေလူလာတန်တဲ့ချက်ကတော့သူတို့ကအထူးဖြင့်တိုက်ခိုက်ရေးရစဲရေးမလုပ်ခင်ကသူဘက်ကလူဆန္ဒရှိတာကဒီအလုံးဒီ federation နဲ့ပတ်သက်လို့သူတို့ကတော့ပဲအားကိုးအားထားတယ်အဲ့ဒါကိုအစိုးရအသင်းနေနေလုပ်ပေးနိုင်မယ်လို့ထင်တယ်သူတို့နောက်တစ်ခုကပါလဲ resources တွေမှာပြည်ပြည်တွင်းမှာတရားပြန်စာတာတွေမှာတရားမျှတစွာနဲ့ပြည်ပြနိုင်ဖို့ရန်အတွက်ဒီချက်နဲ့ချက်အဓိကကိုရတယ်ဆိုလို့ရှိရင်တို့အနေနဲ့ညီချမ်းရေးလုပ်ဖို့ရအတွက်အစီအစဉ်ရှိပါတယ်။ဒီတက်မတော်အနေနဲ့ကတော့ဥပဒေကိုလိုက်ပါ follow the rules of law ဆိုပြီးတော့ပြောတဲ့အခါမှာဗာလဲ ethnic groups တွေအနေနဲ့ပေါ့နော်တို့အနေနဲ့စစ်တပ်တွေနေရာကိုလည်းနဲ့ချပေးတို့အနေနဲ့ surrender လုပ်ပြီးအဲ့လိုဆိုပြီးအဲ့ရောက်ပဲဟိုလုပ်နေတဲ့အခါမှာအစိုးရအသင်းအနေနဲ့ပေါ့နော်နှစ်ဖက်စလုံးကိုတရားမျှတစွာနဲ့ညီချမ်းရေးကိုရနိုင်ဖို့ရအတွက်ဆွေးနွေးနိုင်ဖို့ရအတွက်ဆရာတော်ကမျှော်လင့်တယ်ပေါ့
ဆရာတော်အနေနဲ့ရောဒီဘာသာရေးကောင်းဆောင်ဤတူအနေနဲ့ဒီအခုလက်ရှိ NLD အစိုးရပေါ့နော်ဒေါံဆန်းစုကြည်ပါဝင်ဒီသမရဦးတင်ကျော်တို့ဘာလို့ ਨੇ ဆွေးနွေးပြောဆိုဖို့အစီအစဉ်များရှိပါလားရှင
်အများကြီးရှိပါတယ်အများကြီးရှိပါတယ်ဒေါံဆန်းစုကြည်ဆိုတာဆရာတော် ਨੇ တီးကြတာပဲ75နှစ်လောက်ရှိတာဒီသူရဲ့ပိသားစုနဲ့သူရဲ့ကလေးတွေကစပြီးဆရာတော်ဒီမိသားစုနဲ့တော့ခင်မင်ခဲ့ပြီးနောက်ပိုင်းမှာသူတို့မျိုးပေါ့နော်ဘာသာရေးနဲ့ပတ်သက်လို့ပဲဖြစ်နေဆရာတော်နေအခုလောလောဆယ်တော့သူတို့အလုပ်ရှုပ်နေကြတဲ့အတွက်ကြောင့်ဆရာတော်အနေနဲ့လည်းပဲအမှတ်တူတွေတော့မဝင်သေးပါဘူးဒါပေမဲ့ပြည်ပြည်သူတို့အလုပ်အစီအမံနေအေးစီးစီးနဲ့ဖြစ်သွားတဲ့အခါမှာဘာသာရေးအနေနဲ့ပေါ့နော်ဘာသာရေးအနေနဲ့ကြံပြူနိုင်ဖို့ရန်အတွက်ပါဝင်နိုင်ဖို့ရန်အတွက်ဒီပြည်ဆိုတာကိုကက်သလစ်ဖြစ်တဲ့ကြောင့်ခရီးယံဖြစ်တဲ့ကြောင့်ခရီးယံများအနေနဲ့ပေါ့နော်နိုင်ငံတည်ဆောက်ရေးမှာဘယ်လိုလုပ်ပြီးတဲ့နောက်ပါဝင်နိုင်မလဲတွတ်တက်အောင်ဘယ်လိုလုပ်နိုင်မလဲသူဖြစ်လူမှုရေးမှာသူပညာရေးဘက်မှာပေါ့နော်ဘယ်လိုများကူညီပေးနိုင်မလဲဒီနိုင်ငံရေးခုပြင်းနှင်းချမ်းရေးဘက်မှာပဲဖြစ်စေသူဘာသာရေးများပြိပခဖြစ်တာမှဖြစ်ဘယ်လိုမျိုးအေးစင်းနဲ့ရှင်းလင်းသွားနိုင်မလဲဆိုတာကိုလည်းပဲဝိုင်းဝန်းကူညီနိုင်ဖို့ရန်အတွက်အထူးပဲဆန္ဒရှိတယ
်ဒီတော့တွင်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဆွေးနွေးနိုင်ရေး27ရာစုပင်လုံညီလာခံအမြန်ဆုံးကျင်းပနိုင်ဖို့ဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြည်ခဲ့တဲ့တနင်္လာနေ့မှာပြောကြားခဲ့ပါတယ်ရှင
်မအင်ဂျင်နိုင်ပြောပြတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့ထွင်းခင်းအတွက်တည်င်းလွှာတွေကတော့ဒီလောက်ပါပဲနောက်ဒုတိယပိုင်းမှာဆိုရင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေအပြင်အင်္ဂလိပ်စာသင်ခန်းစာတို့လည်းနားဆင်ကြရမှာပါ VOA American အတန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်ချက်တွေ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ email ကနေဝေဖန်အကြံပြုလိုခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40လို့ပြီးလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လှုပ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအဲ့ဒါအပြင်
ကျမတို့ဥတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုပိုင်းတွေကျမတို့ရဲ့ရိုးရာဓလေ့
ဒါကတော့ပတ်စင်တင်ဆက်မဲ့အမျိုးသမီးကန္တာအစီအစဉ်မှာကြားကြမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သိပ္ပံနဲ့နီးပညာကန္တာကိုလည်းတင်ဆက်ပေးဦးမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းတင်ပြချက်တွေကိုကောက်နှုတ်တင်ဆက်ပေးပါမယ်ခင်ဗျာလူနည်းစုမျိုးနွယ်တွေရဲ့အရေးကိစ္စဟာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ဒဏ်ခတ်ရေးယူပိတ်ဆို့မှုဆက်လက်ထားရှိရခြင်းရဲ့တော့ချက်ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ငယ်ချင်းပေါင်ကစ်ကန် The China Post သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုတင်ပြကြပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေတိုးတက်ဖြစ်ပေါ်နေပေမဲ့လူအချက်တွေရှိနေသေးတာကြောင့်ချက်မှတ်ထားတဲ့စီးပွားရေးရဒဏ်ခတ်ရေးယူပိတ်ဆို့မှုတက်တန်းကိုတစ်နှစ်ထပ်မံတိုးလိုက်တဲ့အကြောင်းသမ္မတဥဘာမားကပြီးခဲ့တဲ့သတင်းပတ်အတွင်းမှာကြေညာလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးပွင့်လင်းလာမှုဟာကနဦးအစပိုင်းကာလသာရှိသေးတဲ့အကြောင်းလူခွင့်ရေးချိုးဖောက်မှုတွေကလည်းဆက်လက်ရှိနေသေးတဲ့ဖြစ်ပြီးအထူးသဖြင့်တော့ရခိုင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာအဖြစ်များနေပြီးတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလုပ်ငန်းဆောင်တာတွေမှာစစ်တပ်ရဲ့အခန်းကဏ္ဍကဆက်လက်ပြီးတော့ရှိနေသေးဖြစ်တယ်လို့အောက်လွှတ်တော်ခေါင်းဆောင်တွေကိုသမ္မတဥဘာမားကအစီရင်ခံတင်ပြခဲ့တယ်လို့ရေးသားထားပါတယ်။ဒါကိုကြည့်ချင်းအဖြစ်အမေရိကန်အစိုးရရဲ့မူဝါဒကဘာကိုပြတ်တာနေတယ်ဆိုရင်နှစ်နိုင်ငံကြားဆက်ဆံရေးမှာတိုင်းဒေသမျိုးနွယ်စုတွေရဲ့အရေးဟာအရေးပါတဲ့ကိစ္စဆိုတာပါပဲလို့ရေးသားထားတယ်လို့ဒီရည်တည်ချက်ကနိုင်ငံတကာအတိုင်းအဝန်းကိုလည်းတွားပြီးတော့ထင်ဟပ်စေတယ်လို့ထောက်ပြထားပါတယ်။အခုလိုပိတ်ဆို့အရေးယူမှုတွေရဲ့တက်တန်းကိုတိုးမြင့်တက်မှတ်တာမလုပ်ခင်ကဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်ကြာစစ်တပ်ရဲ့ဓာတ်ရိုက်ကောတွေ့ဝိုက်ပြီးတော့အုတ်ချုပ်ခံရတဲ့လက်အောက်ကနေလွတ်မြောက်ခဲ့ပြီးရတအစိုးရအုတ်ချုပ်မှုအောက်ကိုပြန်ရောက်လာပြီးဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးပြီးတော့ပုံမှန်ဆက်ဆံရေးကိုပြန်လည်အကောင့်ထဲပို့လိုက်မယ်လို့အများကမျှော်လင့်ထားခဲ့ကြတာပါလို့လည်းရေးသားထားပါတယ်။အပြည့်စုံကို The China Post သတင်းစာမှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြချင်တာကတော့ Targeted Burmese Tycoon May Profit From US Sanction ပြစ်မှတ်ထားခံရသူတထေးဟာအမေရိကန်ရဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုအပြောင်းလဲကြောင့်အကျိုးတောင်ဖြစ်ထွန်းသွားပေါ်ရှိတယ်ဆိုတဲ့ခေါင်းစဉ်နဲ့ Timothy McLaughlin ကအရာဝတီအွန်လိုင်းမှာရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်။ဘရူးနေကသမ္မတသည့်ဥထင်ကျော်ရုရှားနိုင်ငံကိုထွက်ခွာဖို့လိုက်ပါပို့ဆောင်သူတွေထဲမှာစတီဖင်နော်လို့သိကြတဲ့ထိတ်တန်းစီးပွားရေးလုပ်ငန်းရှင်ထွန်းမြင့်နိုင်တယောက်လည်းပါဝင်တယ်လို့အစချီပြီးတော့ရေးသားထားပါတယ်။အဲ့ဒီမတိုင်ခင်တရက်ကပဲအမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနကပိတ်ဆို့အရေးယူမှုစီးရင်မှာစတီဖင်နော်နဲ့သူပိုင်ဆိုင်တဲ့ကုမ္ပဏီ6ခုရဲ့အမိစင်းတွေကိုထည့်သွင်းလိုက်တာပါ။ဒီလိုလှုပ်ရက်ကစတီဖင်နော်ရဲ့စီးပွားရေးအတိုက်မြုံကြီးကိုဟန်တားနိုင်ကြီးမရှိပါဘူးလို့យេតាထားပါတယ်စတီဖင်လော့အတွက်အရေးပါတာကတော့အမေရိကန်ဖြေလျှော့ပေးလိုက်တဲ့အထက်မှာသူပိုင်ဆိုင်တဲ့စိတ်ကန်းတဲ့လေစိတ်တွေကနေကုံတွယ်မှုတွေကိုအကန့်အသတ်နဲ့ခွင့်ပြုလိုက်တာပဲဖြစ်တယ်လို့ထောက်ပြထားပါတယ်သူဟာမြန်မာနိုင်ငံမှာစီးပွားရေးအင်အားအကြီးအမားဆုံးသူတစ်ယောက်ဖြစ်တယ်လို့မြန်မာစီးပွားရေးအတန်းဝိုင်းသာမကတရုတ်နိုင်ငံနဲ့လည်းနှိစပ်သူဖြစ်ပါတယ်တမန်ရဲ့ရုရှားခီးစဉ်အထွတ်တပ်ပုံထဲမှာသူ့ကိုမြင်လိုက်ရတာဟာအစိုးရအစ်စ်နဲ့အစိုးရအစ်စ်ကိုစိတ်အနှောက်အယှက်ဖြစ်စေတဲ့စစ်တပ်တို့ကမှပေါင်းကူးဆက်တွယ်သူအဖြစ်လုပ်ပေးနိုင်နေဆိုတာကိုပြသလိုက်တဲ့အားထုတ်မှုလည်းဖြစ်နိုင်နေစသဖြင့်ရေးသားထားပါတယ်အပြည့်စုံကို RRD online မှာဖတ်ရှုနေပါတယ်VOE စနေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်အမေရိကန် EDN အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းက ပူချပီးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကိမ့်နဲ့ကျင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက might might ကin r i s is r i g h t right ကမှန်တာဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီပဲကတော့ in r တုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာ in r ရှိလို့ in r ငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
In this world today, there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့သုံးတာဟာမှန်နေသုံးတဲ့လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. In this world today, there are still a few leaders who think might is right.
အာနာအရှိဆုံးကအာနာကိုတုံးပြီးဖြည့်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့အင်္ဂလိပ်စာသင်ခန်းစာပူချက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပြပါတော့မယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှမတ်လကကျင်းပခဲ့တဲ့ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့260ညီလာခံကိုကြားမှတန်းတူအခွင့်အရေးဆောင်ရွက်နေတဲ့ဇူမီအမျိုးသမီးတရားလွှတ်တော်ရှေ့နေဒေါ်ကမ်ကမ်ဒန်တက်ရောက်ခဲ့ပါတယ်။ဝါရှင်တန် DC ကိုရောက်ရှိစဉ်မှာချင်းပြည်နယ်ကအမျိုးသမီးတန်းတူရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကတွဲဆုံမေးမြန်းထားတာကိုအခုတစ်ပတ်အတွက်အမျိုးသမီးကဏ္ဍအတွက်တင်ဆက်လိုက်ပါတယ်။နားဆင်ကြပါခင်ဗျာ
'Cause it only serves to make me more determined. အခုပေါ်တော့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဒီကြားမှတ်တန်းတူအခွင့်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာဒီနီလာခံတက်ခဲ့တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်ဒီကနေ့ကြားမှတ်တန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ
်ဟုတ်ကဲ့ရှင်
ဒီကြားမှတ်တန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဒေါ်ကန်ကန်ဒင်းတို့ရဲ့ဒီချင်းပြည်တယ်မှာ
ဟုတ်ကဲ့ရှင်
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင်
ကျမတို့တည်တည်မြို့မှာတော့ကျမတန်းသူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့ကွန်ရက်ရှိပါတယ်ခြေလန်းတဲ့အမျိုးသမီးကွန်ရက်လို့အမည်ပေးထားပါတယ်ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society Site တော့၎င်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုံးမှာလေအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကခြေလန်းတစ်ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာအတွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုပိုင်းတွေကျမတို့ရဲ့ရိုးရာဓလေ့ပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့ဆေးယူဆွဲထားတဲ့ဓလေ့များကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ
်ဟုတ်ကဲ့စစောပြောတယ်ရှေးယူဇွဲအယူဆတွေပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါတွေကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာစစောကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ရှေးယူဇွဲအယူဆတွေကဘာပါတယ်လဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့နင့်နာမှုတွေရှိတယ်လို့ယူဆပါတယ်ရှင်
ကျမတို့ဒီရိုးရာမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတန်အဝိုင်းမှာ အမွေကိစ္စနဲ့ပတ်သက်ပြီးတော့တားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေစက္ကန့်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းအမျိုးသမီးတွေအိမ်တောင်ပြုတဲ့နေရာမှာရော
ဟုတ်ကဲ
့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကဘယ်လောက်ရှိပါလဲရှင
်ကျမတို့ရဲ့ရိုးရဒလိထဲမှာကိုရဲ့အမရဲ့အိမ်ထောင်ပေါ့ကျမတို့ရဲ့ခဲကိုသူတို့ရဲ့လင်မယားလက်ထက်တဲ့နေရာမှာတကယ်လို့များကိုရဲ့အမဆုံးသွားလို့ရှိရင်ကိုခဲအိုကိုကိုညီမကပြန်ယူရမယ့်အနေအထားမျိုးရှိပါတယ်ဒါကတော့ပိုးတစ်ချိန်ကလေးကအခုချိန်အထိပေါ့နော်ဒါကတော့တကယ်တမ်းပြောရရင်တော့တကယ်ရိုးရဒလိဆေးရိုးဆွဲအနေအထားမျိုးပဲရှိတယ်အဲ့ဒီကိုကိုနိုင်ကကိုခဲအိုကိုယူမဲ့နေရာမှာကိုကိုတိုင်းအမျိုးသမီးကိုနိုင်ကဆုံးဖြတ်ပိုင်ခွင့်ညင်းပိုင်ခွင့်လုတ်ပိုင်ခွင့်အမျိုးသမီးအခန်းကဏ္ဍမှာမရှိသေးပါဘူးဆိုတာလည်းပြောပြချင်ပါတယ
်ဆိုလိုတာကတော့ဒီချင်းလူအဖွဲ့အစည်းရဲ့ထုံတန်းဒလိကဆိုလို့ရှိရင်အမျိုးသမီးတွေအပေါ်ပေါ့နော်စောစောကတော့ကန့်ကန့်တည်းရှင်းပြသလိုခွဲခြားဆက်ဆံဒါဒီအများကြီးရှိနေတဲ့သဘောပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုရှိနေတဲ့အခါမှာအခုလိုတော့ကန့်ကန့်တည်းကလည်းလွတ်တော်ရှိနေဆိုတဲ့ခါကျတော့ဒီရှူးယူးစွဲယူဆတွေကိုပေါ့နော်ပြုပြင်ပြောင်းလဲပြီးတော့ဒီတရားဝင်ပေါ့နော်ကိုချင်းလူအဖွဲ့အစည်းမှာအမျိုးသမီးတွေဒန်းတူအခွင့်အရေးရရှိမှုအတွေ့ဘယ်လိုဆောင်ရွက်နေပါလဲရှင်အခုအဖွဲ့အစည်းခြေလန်းတစ်ဆိုတဲ့အဖွဲ့အစည်းကလည်းဖွဲ့ထားပြီဆိုတော့
ကျမတို့ကအဲ့ဒီခြေလန်းတစ်အဖွဲ့ရနေပြီးတော့ကျမတို့အဲ့ဒီအမျိုးသမီးအဖွဲ့ဝင်များကိုကျမတို့ကရိုးရာဒလိကအခုလက်ရှိကျမတို့ကြင့်သုံးနေတဲ့ကျမတို့ရဲ့လိုင်းနာနေတဲ့ကျမတို့ရက်တည်ရတဲ့အနေအထားဒီကျမတို့ရဲ့ဒီစာအုပ်မူအရမသွားပဲလူအရသွားနေပါတယ်ဆိုတာကိုကျမသင်သန်းပေးပြီးတော့ကိုဒီသင်ယူနေပါတယ်အဲ့ဒီပြင်မှာကျမတို့ရဲ့ဒီဒလိရိုးရာမှာကတော့ဒီကိုရဲ့မျိုးနယ်တိုင်းမှာရဲ့ကိုရဲ့မျိုးနွယ်စုအလိုက်ရှိပါတယ်အဲ့ဒီမျိုးနွယ်စုအလိုက်ပေါ်မှာတော့မှတမျိုးနွယ်နဲ့တမျိုးနွယ်ကအယူဆချင်းမတူတဲ့အတွက်ကြောင့်မလို့အဲ့ဒီတမျိုးနွယ်စုနဲ့မတူတဲ့အရာတွေကိုတူတဲ့အရာတွေပူးပေါင်းပြီးတော့မှခက်နဲ့မလျော်ညီတဲ့ဟာတွေကိုပြုပြင်ကြရအောင်ဆိုတဲ့အသိပညာပေးရဲ့တဦးနဲ့တဦးဆွေးနွေးတိုင်ပင်တဲ့အဆင့်ထိတော့ရောက်ရှိနေကြပါပြီ
အဲ့တော့တိုင်ပင်ဆွေးနွေးတဲ့အဆင့်ထိရောက်ပြီးဆိုတဲ့ခါကျတော့နောက်တစ်ဆင့်ကပေါ့နော်ချင်းပြည်နယ်မှာပေါ့နော်ဥပဒေတွေပြတ်ထမ်းပြီးတဲ့ခါကျတော့ဒါတွေကိုတည်ဝင်လိုက်နာဆောင်ရွက်ဖို့အဆင့်ကတော့ကြံနေသေးတာပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုကြိုးပမ်းမဲ့ခြေလန်းကရောဘယ်လိုအခြေအနေရှိပါလဲရှင
်အခုအဲ့ဒီကနေပြီးတော့ကျမတို့ရလာတဲ့ data တွေအားလုံးကိုကျမတို့ရဲ့ချင်းပြည်နယ်လွှတ်တော်မှာတင်ပြမယ်အဲ့ချင်းပြည်နယ်လွှတ်တော်ကတစဉ်ကျမတို့မှာလိုက်နာကျင့်သုံးနေတဲ့ချင်းအဥပဒေရှိပါတယ်အဲ့ဒီချင်းအုပ်ပီရီထဲမှာကျမတို့ရဲ့အမွေစက်ခံခွင့်နဲ့ဒေါ်လကောင်ကျမတို့ရဲ့ထိမ်းများလက်ထက်ချင်းအမျိုးသမီးအခန်းကဏ္ဍများကိုကျမတို့အဲ့ဒီခြေလန်းတဲ့အမျိုးသမီးအဖွဲ့ကနေပြီးတော့အစိုးတင်သွင်းပြီးတော့မှဒီလွှတ်တော်ကိုတင်ပြမယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ပြတ်ထန်းနိုင်ဖို့အဆင့်အထိကျမတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမျိုးပေါ့နော်ဒီရှေးရွှေအယူအဆတွေရဲ့လွှမ်းမိုးမှုကိုကျော်လွှမ်းနိုင်ဖို့ကကျမတို့ကိုကေမြရာကတော့ဒီအမျိုးသမီးတွေအနေနဲ့ကိုခြေတော့ပေါ်ကိုရက်တည်နိုင်ဖို့ကအရေးကြီးတယ
်
အထူးသဖြင့်ပညာတတ်ဖို့စီးပွားရေးအင်အားတောင့်တင်းဖို့เนาะနောက်ပြီးတော့ကိုပိုင်ဆုံးဖြတ်ချက်ချနိုင်အောင်လို့ကိုကိုကိုပေါ်ယုံကြည်စိတ်ချမှုရှိဖို့ပေါ့เนาะ confidence ရှိဖို့လိုအပ်တယ်ဆိုတဲ့အခါကျတော့အခုလောလောဆယ်အခြေအနေမှာပေါ့เนา
ะဟုတ်ကဲ့
အချင်းပြည်နယ်မှာအမျိုးသမီးတွေရဲ့ရေဘူရအခြေအနေကဘယ်လိုရှိပါလဲရှင်ပညာရေးအခြေအနေ၊ကျန်းမာရေးအခြေအနေ၊လူမှုစီးပွားရေးအခြေအနေပေါ့နော်
။လူမှုနေထိုင်မှုကတော့ဟိုကျမအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်။ပညာရေးပိုင်းမှာတော့အမျိုးသမီးတော်တော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ်။နည်းတဲ့ပြင်ကျမတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်။မိဘရဲ့ဝင်ငွေတစ်ခုထဲနဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့အထိအမျိုးသမီးများကျမတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလန်းကရှိတော်ညာလဲကျမတို့ရဲ့ဝင်ငွေမိသားစုရဲ့ဝင်ငွေကြောင့်မလို့မတက်နိုင်သေးတဲ့အခြေအနေအတိုင်းအတာထိပဲရှိပါသေးတယ်လို့
ဟိုနောက်တစ်ခုကပေါ့နော်ဆိုတော့တော်ကန့်ခန့်တင်းပြောသလိုဒီရှိရွေးရဲ့အယူဆတွေပြုပြင်ပြောင်းလဲဖို့ဆိုတဲ့ခါမှာ
ဒီ
အဆင့်ဆင့်ပေါ့နော်ဥပဒေပြုပြင်အပိုင်းပါအထိသွားမယ်ဆိုလို့ရှိရင
်
အမျိုးသမီးတွေဟို ောင်မြင်ဖို့အလွယ်ဆုံးနည်းကတော့အမျိုးသမီးတွေအနေနဲ့ဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာရှိဖို့လိုအပ်တယ်လို့ကျွန်မယူဆပါတယ်အဲ
့တော့
ချင်းပြည်နယ်မှာရောဘောနော်အုတ်ချုပ်ရေးပိုင်းမှာဒီလွတ်တော်ပိုင်းမှာရောအမျိုးသမီးတွေပါဝင်တဲ့အခန်းကဏ္ဍကဘယ်လောက်ရှိပါလဲရှင
်အခန်းကဏ္ဍကတော့အရန်နေသေးတယ်အခုလွတ်တော်ချင်းပြည်နယ်မှာဒီမနှစ်တုန်း2015မှာလဲအမျိုးသမီးတူပဲပေါ့နော်အခုလဲထန်တလန်ကအမျိုးသမီးတူပဲပေါ့ကျမတို့ရဲ့နိုင်ငံရေးမှာအမျိုးသမီးများကအလွန်ကိုအားနေသေးတယ်အဲ့ဒီအားနေတဲ့အပေါ်မှာရောကျမတို့ဘလောက်အထိသွားနိုင်မလဲဆိုတာကလဲကျမတို့အများကြီးစူးစမ်းရအောင်မယ်လို့ယူဆပါတယ်
တော့ကန့်ခန့်တင်းတို့ရဲ့ဟိုချင်းယူရမှာပေါ့နော
်ဟုတ်ကဲ့ရှင
်မှတ်သားပွဲရာသူယူစကားလေးတွေစကားပုံလေးတွေများရှင်းမျှဝေးပါလားအဲ့ဒီအမျိုးသမီးအမျိုးသားတွေအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော
်ကျမတို့မာဆိုစက္ကမမိမိတခုတော့ရှိတာပေါ့နော
်စ
ခီအဘီဆန်အနိုဆန်နဲ့အဲ့ဒီအဒီပေကတော့အမေကောင်းရင်တမီကောင်းတယ်ပေါ့အမေကောင်းရင်တမျိုးလုံးကောင်းတယ်ဆိုတော့ဆိုလိုရင်းဖြစ်ပါတယ်လို့
ဆိုလိုတာက
အမေဥဆောင်မှုကောင်းရင်ဟိုတာသမီကောင်းတယ်ပေါ့
ဒေါ်လာလာတန်စီစဉ်17အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါအခုတော့တိပတ်နဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ပြပါတော့မယ်လေစွမ်းအင်ကနေလျှက်စစ်ထုတ်လွှင့်မှုအကြောင်းကိုတဘာဝပတ်ဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးတီနဲ့ဒေါ်ခင်မျိုးသက်ကတွေ့ဆုံမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဒီတစ်ပတ်တော့ကဘာပေါ်မှာတဘာဝဝင်းကျင်ညဉ့်ဉန်းမှုကိုနည်းပါးစေတဲ့ပြည့်မြဲစွန့်ရင်တစ်ခုဖြစ်တဲ့လေဆွမ်းအသုံးလျှက်စစ်ထုတ်တဲ့အကြောင်းတဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးမှာပ
ါလေဆွမ်းအင်ကိုလူတွေကအရင်ဆုံးကလည်းသုံးခဲ့ပြီးပါပြီလေဟတ်ကြီးတွေသုံးပြီးတော့ရေစုပ်တဲ့ဆက်တွေလုပ်ကြတယ်နောက်ပြီးတော့တီးနှံနေချိတ်ခွဲတဲ့ဆက်တွေလည်းလေနဲ့သုံးပြီးလုပ်ကြတယ်လေဒီလိုပုံစံနဲ့အခုခစ်တင်မှာတော့လျှက်စစ်ထုတ်ဖို့စဉ်းစားလာကြတာပေါ့နော်
။ဟုတ်လေကနေပြီးတော့လျှက်စစ်ရအောင်လို့ပေါ့နော်။ဘယ်ပစ္စည်းတွေသုံးပြီးတော့ဘယ်လိုလုပ်ရလဲနည်းနည်းပြောပြပေးပါဦ
း။ဟုတ်ကဲ့။ဒီနေ့ပတ်သက်ပြီးလေအားလျှက်စစ်ထုတ်မယ်ဆိုရင်ပထမဆုံးကနေရာရွေးရပါတယ်။ရွေးတဲ့နေရာမှာတာပိုင်ဆက်ကြီးတွေကိုတက်ရပါတယ်။တာပိုင်ဆက်ဆိုတာတခြားမဟုတ်ပါဘူး။ဒီမှာဒလက်အတန်ကြီးသုံးခုပါပါတယ်။လေကတိုက်တဲ့အခါမှာအဲ့အတန်ကြီးတွေကလဲပါတယ်။အဲ့အတန်ကြီးသုံးခုနဲ့ဝင်ရိုးတစ်ခုဆက်ထားပါတယ်။အဲ့ဝင်ယူကနေသူကဆွမ်းအင်ကိုပြောင်းဖို့ပါအဲ့ဝင်ယူကနေပြည့်စစ်ထုတ်ပေးတဲ့ generator လို့ခေါ်တဲ့ပြည့်စစ်ထုတ်အားပေးတဲ့ဆက်ကိုလှည့်ပါတယ်အဲ့လှည့်တဲ့ခါမှာဆွမ်းအင်ရပါတယ်ဒီလိုနည်းနဲ့ဆွမ်းအင်ကိုထုတ်ပါတယ်နောက်ပြီးတော့လေဒီလိုတာပိုင်တစ်ခုနဲ့မပြီးပါဘူးတာပိုင်တွေကိုတန်းစီပြီးထားကြတာပေါ့နော
်ဥပမာလေးတွေနဲ့ပြောပြပေးပါဒါပထမဆုံးဒီမြေပြင်ပေါ်မှာပေါ့နော်မြေပြင်ပေါ်မှာကုန်းပေါ်မှာထုတ်တဲ့ဥပမာလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကုန်းပြင်ပေါ်မှာထုတ်နေတဲ့ဥပမာဆိုရင်အများကြီးရှုပ်တာတရုတ်နိုင်ငံလည်းထုတ်တယ်အမေရိကန်နိုင်ငံလည်းထုတ်တယ်အခုအမေရိကန်နိုင်ငံမှာဆိုရင်ကျမတို့နေတဲ့ Texas ပြည်နယ်ကဆိုလို့ရှိရင်ထုတ်လို့မှုဆိုအားမှာသူကအမတန်မြင့်မားပါတယ်ဒီတိုင်းဒီလိုအထိုင်းအတန်းနဲ့ကြည့်မယ်ဆိုလို့ရှိရင် Texas ပြည်နယ်ရဲ့အနောက်ဘက်ပိုင်းမှာဆိုလို့ရှိရင်ကပားအကြီးဆုံးလေနဲ့သုံးပြီးတော့ရက်စထားထုတ်တဲ့နေရာကြီးရှိပါတယ်ဧကတသိန်းရှိတဲ့နေရာမှာစောက်ထားပါပါတယ်အဲ့ဒီမှာတာပိုင်တွေပေါ့နော်တာပိုင်ဆက်ကြီးတွေ628ဆက်ရှိပါတယ်အဲ့တာပိုင်ဆက်တွေကကုမ္ပဏီတွေအမျိုးမျိုးရှိရပါဆိုမှာ Mitsubishi ကလည်းတာပိုင်လည်းပါတယ် GE ကုမ္ပဏီကတာပိုင်လည်းပါတယ် Siemens ကုမ္ပဏီကပါတာပိုင်လည်းပါပါတယ်သူတို့ရဲ့အမြင့်ကပေ350ကနေ475ကုန်ထိမြင့်ပါတယ်တာပိုင်တစ်ခုနဲ့တစ်ခုကလည်းပေ900လောက်กว่าပါတယ်အဲ့ဒါဘယ်နှမှာလောက်ထားလဲဆိုလို့ရှိရင် Walking Site တဲ့ Channel မြေတွေပေါ်မှာပေါ့နော်အဲ့ရပိုင်းရှင်300လောက်နဲ့ညှိပြီးတော့ပြန်ငှားပြီးတော့ဆောက်ထားတာဖြစ်ပါတယ်။သူကနေဆိုတကယ်လို့စွမ်းအားအပြည့်မှာဆိုလို့ရှိရင်981မီဂါဝတ်လောက်ရှိတဲ့ပါဝါကိုရနိုင်ပါတယ်။အဲ့ပါဝါကအိမ်ပေါင်း2,300လောက်ကိုလျှက်စစ်တာအားပေးလို့ရပါတယ်။ Brosco Wind Complex ကိုခေါ်ပါတယ်။သူက2009ကနေစပြီးဆောက်တော့ပြီးသွားပါပြီ။အခုလည်းပတ်နေပါတယ်။လျှက်စစ်တာအားထုတ်ပြီးလို့ရှိရင်ဒီလျှက်စစ်ဖြန့်ဖူးတဲ့ကွန်ရက်ထဲကိုပြန်ထည့်ရတယ်လေ။အခုအဲ့လိုကွန်ရက်တွေလည်းအခုဆောက်ပြီးသွားပါပြီ။အဲ့အတွက် 10 billion လောက်ပါတယ်
ဒီလေဆွမ်းအင်နဲ့လျှက်စစ်ထုတ်တာကိုကန်ယွန်းန်းဒေတာတွေမှာဘယ်လိုထုတ်လဲပြောပြပေးပါ
ဒီမှာကျတော့ပြင်ဝင်စားဖို့ကောင်းတာဒဲမပြီနေပါဒဲမပြီကတိတိလေးပါသူကကျတော့လွန်ခဲ့တဲ့ဆယ်စုနှစ်စုနှစ်လောက်ထဲကဆက်ပြီးတော့သူတို့ကဒီလေးကနေတအားထုတ်တဲ့မှာသူကရှေ့ဆောင်နေတဲ့ဘက်ကရောက်နေတယ်1980လောက်မှာသူတို့တိုင်းပြည်ကပြားခိုင်နှုန်း90လောက်ကရေနံကိုနိုင်ငံခြားကတင်သွင်းရပါတယ်ဒါပေမဲ့အတင်သွင်းတဲ့ဟာတွေက80နှစ်ခုထက်မှာနည်းနည်းဖြတ်ခါတော့သူတို့မှာတော်တော်ဆွမ်းအင်အားဒုက္ခရောက်တော့သူတို့ကဟာဒါဆွမ်းလို့မဖြစ်ဘူးငါတို့ဆွမ်းအင်တွေကိုငါတို့ဖန်ကုန်လို့ပဲအားကိုးနိုင်အောင်လုပ်ရမယ်ဒီအားသုံးတာပိုင်ကြီးတွေစောက်ထားပါတယ်တာပိုင်ကြီးရဆိုလို့ရှိရင်အခုဆိုရင်ကိုပန်ဟေဂန်မြို့နားမှာ Baltic ပင်လယ်ထဲမှာရှိပါတယ်ဒါပေမဲ့ပင်လယ်ဆိုရင်တအားကြီးတော့ဝေးတာမဟုတ်ပါဘူးကမ်းနဲ့ပဲတော့သူက10ခိုင်လောက်တော့ဝေးပါတယ်တရားလေးနဲ့သွားရပါတယ်အဲ့ဒီမှာတာပိုင်ကြီး3ခုရှိပါတယ်အဲ3ခုကပေ900လောက်မြင့်ပါတယ်သူတို့မှာတလဲကြီးတစ်ခုတစ်ခုကအတန်20လောက်လေးတယ်အဲ့တာပိုင်တစ်ခုက 3.6 MW ထုတ်ပါတယ်အဲ့ဒါအင်ဂျီ3000လောက်ကိုပေးနိုင်လို့ဖြစ်ပါတယ်ဆရာတော်ကတော့မြေကြီးပေါ်မှာပဲသူတို့တာပိုင်ဆောက်လို့ပဲဒါပေမဲ့ဒဲမတ်ပြည်ကတိတိလေးဆိုတော့ဇနီးယားမရှိဘူးဆိုရင်ကြီးတဲ့ရောက်သွားတာပါဒဲမတ်ကခုဆိုရင်သူ့တိုင်းမှာလိုအပ်တဲ့3ပုံတစ်ပုံလောက်ကိုပေးနိုင်နေပြီနောက်ထပ်လည်းတစ်ပတ်လောက်ပေးနိုင်တဲ့အထိဖြစ်တော့မယ်လို့ပြောပါတယ်
ဒီလေယာဉ်လျက်စစ်သုံးတာအတွက်ကောင်းကျိုးဆိုးကျိုးတွေကိုပြောပြပေးပ
ါကောင်းကျိုးလည်းရှိပါတယ်နည်းနည်းဆိုးကျိုးလည်းနည်းနည်းရှိတယ်ကောင်းကျိုးထပ်ပြီးတယ်ဆိုတော့တိချက်ကသူ့ကိုထုတ်တဲ့ခါမှာသူကလောင်စားပြီးမသုံးရဘူးအဲ့ဒါအရင်ကောင်းကျိုးဖြစ်ပါတယ်ကာဗွန်ဖရီးလို့ခေါ်ပါတယ်ကာဗွန်မရှိဘူးပေါ့နော်နောက်ပြီးတော့လေသမားရာသမားတွေနဲ့စိုက်ပျိုးရေးသမားတွေနဲ့ဆိုသူတို့ချင်းချင်းပေါ့နော်ဟိုဘက်ကထုတ်တာလည်းထုတ်ပြီးတော့သူတို့အောက်မှာလည်းစိုက်ပျိုးလို့ရတာရှိတယ်အဲ့ဒါလည်းသဟဆတာဖြစ်နေပါတယ်အဲ့ဒါအမှန်တန်ကောင်းနေပါတယ်နင်းနေလေးပဲပြောစရာရှိတာကကောင်းကင်မှာပြန်နေတဲ့ငှက်တီးပေါ့နော်ဒီတာပိုင်ကြီးရလဲတဲ့ခါမှာတကယ်လို့ဟိုပျောက်ကွယ်လို့ရှိနေတဲ့ငှက်မျိုးစိတ်တွေပါလေရှိလို့ရှိရင်သူတို့ကဒီတာပိုင်ရဲ့ဒီပန်ကာလိုလက်တန်နဲ့ဝင်သွားပြီးသူတို့တေးသွားတာဖြစ်တတ်ပါလေဒီမှာဆိုလို့ရှိရင်ခေါင်းပြောင်နေတဲ့တိတ်ငှက်တို့နော်ရှူရောင်တိတ်ငှက်တွေပါလေဆိုလို့ရှိရင်တေးသွားလို့ရှိရင်ဒါပြဿနာရှိရဲ့ဒါပေမဲ့လည်းအခုဆိုရင်ဒီ Washington State ကနေပြီးတော့ Professor တယောက်ကနေတင်ချာနီအီယာတာပိုင်ဒလက်တီနဲ့ငှက်တီနဲ့တိုင်းနိုင်မဲ့နှုံကဘလောက်ရှိတယ်လဲဆိုသူတို့တွက်ပြီးပါပြီအဲ့ဒီဟာကိုတွက်လိုက်ခြင်းအပြင်တာပိုင်တွေကိုဘယ်နားမှာထားရမယ်ဘလို့ထားရမယ်ဆိုသူတို့ရှောင်းလို့ရတယ်ပေါ့အဲ့ဒါကတော့သဘောပတ်ဝန်းကျင်ပတ်သက်ပြီးတော့တည်ထားရမယ့်ဟာတစ်ခုပါပေါ့နော်ဒါပေမဲ့သဘောပတ်ဝန်းကျင်ကြီးကောင်းတာနေရတော့လုံးဝကဘာကြီးပုံနေမှုမဖြစ်ဘူးရှိပြီးသားစွမ်းအင်တွေပဲတုံးနေတယ်ဆိုတော့ရတယ်အခုဆိုလို့ရှိရင်လည်းမှန်မှန်လေးပေးနိုင်နေတယ်ပေါ့နော
်မြန်မာနိုင်ငံအတွက်ဘယ်နေရာမျိုးတွေမှာဒီလေယာလျှက်စစ်ကိုထုတ်လို့အဆင်ပြေမယ်လို့ထင်ပါလဲ
သူကတုံးလို့ရတာတုံးနေတာရှိတယ်တောင်ထိပ်ပေါ်တွေမှာတုံးလို့ရတယ်မြေပြန့်နေမှာတုံးလို့ရတယ်ဒါပြတော့ကမ်းရိုးတန်းနေမှာတုံးလို့ရတယ်အဲ့လိုဒေတာတွေဆိုရင်တုံးလို့ရတယ်နောက်တစ်ချက်ကဗမာပြည်နဲ့ကောင်းတာဆိုမှာတက်ဆစ်ဆိုလို့ရှိရင်ဝါဆိုင်ခင်းနေမှာခြံသမားတွေရှိရသူတို့ကနေအောင်ငှားလိုက်ငှားလိုက်တော့ဝင်းတာပိန်တွေထားလို့လည်းရတယ်ဝါသမားတွေကလည်းအိမ်သားရှောင်ပြီးသူတို့အလုံးမပြတ်ဘူးသူတို့အလုံးမြေကြီးပေါ်လုံနေလို့ရတယ
်ဟုတ်ဒါမျိုးစဉ်းစားဖို့န
ော်ဗမာပြည်မှာဆိုအဲ့လိုမျိုးဖြစ်နိုင်နေဆိုရင်နှစ်ခုပေါ့နော်ဟိုတဟဆတာဖြစ်တယ်ပေါ့နော်ဆိုလို့ရှိရင်ဗမာပြည်မှာကမ်းရိုးတန်းမှာဆိုလို့ရှိရင်လည်းအဝေးကြီးသွားစရာမလိုဘူးဒန်မတ်ဆိုလို့ရှိရင်စေကိုင်းလောက်ပဲပင်လေးတွေထွက်လိုက်တာလေဆိုအမျိုးဗမာပြည်မှာလည်းလုပ်လို့ရတယ်ပေါ့နော
်ဟုတ်ပြီ
နောက်တစ်ခါဗမာပြည်မှာတောင်ကုန်းတွေအများကြီးရှိပါတယ်ဟိုရှမ်းပြည်လိုနေရာမျိုးပေါ့နော်လေထန်တဲ့နေရာမျိုးရှာပြီးတော့တောင်ကုန်းတွေပေါ်မှာတိုက်ထည့်မယ်ဆိုလည်းဖြစ်ပါတယ်အဲတခုပဲရှိတာပေါ့ဗမာပြည်နဲ့လုပ်မယ်ဆိုလို့ရှိရင်တော့ဒီငှက်တီးရဲ့အဲချက်စားတဲ့နေရာကိုနည်းနည်းကြည့်ပြီးတော့ဘလို့တာပိုင်းတွေဒီကိုဝင်းတာပိုင်းတွေကိုဒီအားလျက်စစ်ထုတ်တဲ့တာပိုင်းတွေကိုဘယ်နှမထားရမယ်ဆိုတော့နည်းနည်းကြည့်ဖို့လိုပါတယ်လောက်ဖို့ကတော့အထူးသဖြင့်ကတော့ဒီအားလျက်စကနေလျက်စစ်ထုတ်တာလေကုမ္ပဏီကြီးတွေရှိပါတယ်သူတို့နဲ့ဆက်သွယ်ပြီးတော့သူတို့ကတဆင့်ပေါ့နော်ဤပညာတွေယူပြီးတော့အသေးစားဘလို့ထုတ်မလဲနောက်တစ်ချက်ကလည်း textway မှာသူတို့သူတေသနာပြုနေတဲ့အလူရင်းအများကြီးရှိပါတယ်သူတေသနာလုပ်ငန်းတွေနဲ့ပေါင်းပြီးတော့အစမ်းလေးပေါ့နော်သူတို့ထုတ်ချင်ပါတယ်ဆိုလို့ရှိရင်လည်းဒါမျိုးကဒီအသေးစားမျိုးလေးကဖြစ်နိုင်ပါတယ်
။တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒါကတော့ဒေါ်ခင်မျိုးတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြတာပါ။ VOE ရဲ့စနေနေ့မနေ့ဖက်အစီအစဉ်ဒီကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ။
အမေရိကန်စိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေကိုအကာအကွယ်ပေးဖို့အတွက်တာဏိဌာန်ချထားပြီးဒေတာအတွင်းဒုံးလက်နဲ့အန်ဒီရယ်ဖြစ်ပေါ်နေမှုကိုဟန်တားနိုင်ဖို့အမေရိကန်တပ်ဖွဲ့တွေကိုအာရှပစိဖိဒေတာကိုဆစ်လွတ်ထားပါတယ်။တိသာထင်ရှားစွာပက်တင်ဒုံချင်းချောက်မှုအန်ဒီရယ်ဟာမြောက်ကိုရီးယားကနေလာနေခြင်းဖြစ်ကြောင်းလက်နက်ထိန်ချုပ်ရေးစစ်စီရေးနဲ့လိုက်နာဆောင်ရွက်ရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီး Frank Gross ကပြောပါတယ် မြောက်ကိုရီးယားနိုင်ငံဟာမအောင်မြင်တဲ့တာလပစ်ပဲ့ထိန်တုံးကြီးစမ်းသပ်ပြုလုပ်မှုတွေကိုဧပြီလ15ရက်နဲ့28ရက်နေ့တွေမှာနောက်ဆုံးပြုလုပ်ခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံဟာတာဒိုနဲ့တာလပစ်စကတ်နဲ့နိုဒေါင်းပဲ့ထိန်တုံးကြီးတွေကိုမတ်လ17ရက်နဲ့28ရက်နေ့တွေမှာလည်းစမ်းသပ်ပြုလုပ်ခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်နဲ့ဂျပန်နိုင်ငံတို့မှာရှိတဲ့ပြစ်မှတ်တွေကိုတိုက်ခိုက်နိုင်တဲ့တာဒိုနဲ့တာလပစ်ပဲ့ထိန်တုံးကြီးတွေမြောက်ကိုရီးယားနိုင်ငံမှာအများအပြားရှိနေပါတယ်။ပဲ့ထိန်တုံးကြီးတွေကိုပြစ်လို့ချင်းဟာကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူမှုတွေကိုပျောင်ပျောင်တင်းတင်းချိုးဖောက်ခြင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဒေတာရင်းကဂျပန်နိုင်ငံနဲ့အရင်းနှီးဆုံးဒုံးကြီးကာကွယ်ရေးစနစ်ဆက်ဆံရေးတည်ဆောက်ထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာဂျပန်နိုင်ငံရဲ့ကာကွယ်ရေးစနစ်ကိုအကူအညီပေးဖို့နဲ့အမေရိကန်တပ်ဖွဲ့တွေကိုအကာအကွယ်ပေးဖို့လို့အတွက် BMD လို့ခေါ်တဲ့ Aegis ပဲ့ထိန်တုံးတွေတင်မောတွေနဲ့ Patriot ဒုံးကြီးပြစ်တဲ့စင်တွေဂျပန်နိုင်ငံကိုပို့ထားပြီးဖြစ်ပါတယ်ဂျပန်နိုင်ငံဟာလက်ရှိမှာကွန်ဂိုအမျိုးအစား BMD ပဲ့ထိန်ဖြစ်စီဒုံးကြီး၄ခုတပ်ဆင်ထားပြီးအဲ့ဒီတဲ့တဆင့်ပုံမြင့်နဲ့အတာကိုအမျိုးအစားဖြစ်စီဒုံးကြီး၂ခုထပ်မံတိုးမြင့်တပ်ဆင်မှာဖြစ်ပါတယ်ဒါပြင် Patriot ဒုံးကြီး၂၄ခုနဲ့သူ့ကိုယ်ပိုင်ကြိုတင်သတိပေးတဲ့စနစ်ကိုဂျပန်နိုင်ငံကတပ်ဆင်ထားပြီးဖြစ်ပါတယ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာ SM3 block IIA ကြားပြတိုက်ခိုက်တဲ့ဒုံးကျည်တိဆောက်ရေးအတွက်အနိကပူပေါင်းဆောင်ရွက်နေကြပါတယ်။အဲ့ဒီဒုံးကျည်တွေကိုတတ်မှတ်ထားတဲ့2018ခုနှစ်မှာပြည်ဆုံနိုင်ဖို့စ조사လှုပ်ဆောင်နေကြပါတယ်။တောင်ကိုရီးယားနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုဟာအဲ့ဒီမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တောင်ကိုရီးယားနိုင်ငံကိုအကာအကွယ်ပေးဖို့အတွက် Patriot ဒုံးကျည်တွေတပ်ဆင်ထားပါတယ်။တောင်ကိုရီးယားနိုင်ငံဟာလည်းကိုရီးယားဘက်ဆောင်လေကြောင်းကာကွယ်ရေးစနစ်နဲ့ဒုံးကျည်ကာကွယ်ရေးစနစ်တို့ကိုတိုးမြှင့်လှုပ်ဆောင်နေပြီဖြစ်ပါတယ်။အမေရိကန်တောင်ကိုရီးယားမဟာမိတ်အဖွဲ့ဟာမြောက်ကိုရီးယားကတိုးချက်လှုပ်ဆောင်လာမဲ့စကတ်နဲ့တာလပစ်နိုဒုံးပဲ့ထိန်ဒုံးကြီးတွေကိုကာကွယ်နိုင်မဲ့လေကြောင်းကာကွယ်ရေးစနစ်အတွက်အကျိုးရှိစေမယ်လို့လက်ထောက်ဝန်ကြီးဖရန့်ရိုးစ်ကပြောပါတယ်။ဒါဟာ THAAD လို့ခေါ်တဲ့ကောင်းကင်အမြင်ပိုင်းကာကွယ်ရေးစနစ်လည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာအဲ့ဒီကောင်းကင်အမြင်ပိုင်းလေကြောင်းကာကွယ်ရေးစနစ်ထားရှိရေးအတွက်တရားဝင်ဆွေးနွေးနေကြပြီဖြစ်ပါတယ်။တကယ်လို့ THAAD လို့ခေါ်တဲ့ကောင်းကင်အမြင်ပိုင်းကာကွယ်ရေးစနစ်သာတောင်ကိုရီးယားမှာထားရှိနိုင်မယ်ဆိုရင်ဒါဟာမြောက်ကိုရီးယားကပြစ်လာမဲ့ပဲ့ထိန်ဒုံးကျည်တွေကိုကာကွယ်ရေးအတွက်တက်တဲ့ဖြစ်ပါမယ်။မြောက်ကိုရီးယားနိုင်ငံကကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးပဲ့ထိန်ဒုံးကျည်နဲ့နျူကလ িয়ার ဆန်တပ်မှုတွေပြုတ်လောက်လာမဲ့အရေးကမဟာမိတ်နိုင်ငံတွေကိုအကာအကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချထားပြီးဖြစ်ပါရယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တဲ့ကြောင်းသောတာရှင်တို့ကိုထပ်မံအသိပေးလိုပါတယ်။ VOA American တန်ကားနေစနေနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့ရှင်းလာရနေ9နာရီတိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။UAE မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်းအစီအစဉ်ဒီမှာကြာခင်ပြည့်ဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနန္နာချမ်းကကြီးညာပေးပါလိမ့်မယ်
။အီရန်နိုင်ငံဘက်ဒတ်မြို့မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေကထူးထူးထပ်ထပ်ချထားတဲ့လက်နက်ကိုင်အဆောင်အကျပ်တွေနဲ့ပိတ်ဆို့ထားတဲ့ကွန်ကရစ်အတားအဆီးတွေကိုဖယ်ရှားပြီးတော့နိုင်ငံတကာစုံတွေကိုဝင်ရောက်ဖို့ကြိုးပမ်းခဲ့တာကြောင့်တောက်ကြနေနေလေပိုင်းကအစိုးရစန့်ချီဆန္ဒပြပွဲတွေဟာအကြမ်းဖက်မှုအသွင်ပြောင်းလဲသွားခဲ့ပါတယ်ဆန္ဒပြလူအုပ်ကြီးက80တိုးလာတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတနက်တွေပြည့်မျက်ရည်ပုံးတွေအသုံးပြုပြီးတားဆီးခဲ့ရပါတယ်ဆန္ဒပြသူတချို့နောက်ပြန်ဆုတ်ခဲ့ရပေမဲ့နောက်ထပ်ရောက်လာသူတွေကရှေ့ကိုဆက်တိုးခဲ့ကြတာဖြစ်ပါတယ်မြေရဲပင်လယ်တွင်မှာလောင်စာဆီအကွက်ကြီးတစ်ကွက်ဖြစ်နိုင်ခြေရှိတဲ့အရာတစ်ခုကိုတွေ့ရှိခဲ့တာကြောင့်ပျောက်ဆုံးနေတဲ့ Egypt Air အမှတ် 804 ကိုရှာဖွေရမှာအထောက်အကူဖြစ်နိုင်တယ်လို့ဥရောပကတာဝန်ရှိသူတွေကပြောပါရယ်ပျောက်ဆုံးလေယာဉ်နောက်ဆုံးရောက်ခဲ့တဲ့နေရာရဲ့အရှေ့တောင်ဘက်ကီလိုမီတာ40အကွာလောက်မှာစီကွက်ကြီးတစ်ကွက်လို့ယူဆရတဲ့အရာတစ်ခုကိုဂျိုပက်လန်းတွေကအာကာသယာဉ်တစ်စင်းကလှမ်းပြီးတော့ထောက်လန်းတွေ့ရှိခဲ့တဲ့အတွက်ရှာဖွေရေလုံငန်းတွေကိုလှုပ်ဆောင်နေတဲ့သက်ဆိုင်ရာတာဝန်ရှိသူတွေထံအကြောင်းကြားခဲ့တဲ့အကြောင်းဥရောပအာကာသအေဂျင်စီကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအိမ်ပြုတော်လုံခြုံရေးဂိတ်တစ်ခုအနီးတနက်ကင်ဆောင်ထားတဲ့တန်တရာရှိသူတဦးကိုအထူးလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ရတဲ့အထိတင်းမာမှုတွေကြုံခဲ့ရပြီးတဲ့နောက်အဝင်အထွက်အားလုံးပိတ်ဆို့ထားတာကိုအခုခါပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။တန်တရာရှိသူဟာမြို့သားတဦးဖြစ်ပြီးပြစ်ခတ်ဖမ်းဆီးခံခဲ့ရတယ်လို့သတင်းတွေကဖော်ပြနေကြပြီးတော့ဘလို့အခြေအနေရှိတယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးအခင်းဖြစ်ပွားပြီးတနအိမ်မပြည့်ခင်မှာပဲအိမ်ပြီးတော့လုံခြုံရေး secret service အမှုတန်းတွေဘေးကင်းလုံခြုံမှုရှိကြောင်းအင်တာနက်လူမှုကွန်ရက်ကတဆင့်ကြေညာခဲ့ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမန်လန်လာချမ်း ကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပေးပ
This program has come to you from the Voice of America, Washington.